Welcome to the Voice of America in Burmese.
Nam ne kimashe. Washington ne review American tangani. 2020 November 10 ye. Ingane ne kin season re go. Myanmar sanor jin ne 6 nai ga ne 9 nai thi. Line meter 2440 ne 51. Line lam meter 190 ro ga ne thon lwin pe ni ba bi. Jama khin myo tat ba. Di me ne kin tadin re go ko yen min thon ne tu pyo pya pe ba me.မြန်မာနိုင်ငံဒီမိုကရေစီတောင်းတဲ့ကာလအတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့နိုဗ ెంబ ာ10ရက်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မှုတွေရှိနေကြောင်းတနင်္လာနေ့မှာအမေရိကန်နိုင်ငံချန်ဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအဆုံးသတ်သွားခြင်းကစပြီးဒုတိယကြိမ်မြောက်ရွေးကောက်ပွဲဖြစ်တဲ့အခုရွေးကောက်ပွဲမှာပထမဆုံးမဲဆပေးတဲ့လူငယ်တွေအပါအဝင်မြန်မာပြည်သူတန်းပေါင်းများစွာရဲ့သူတို့ကိုစားပြုမဲ့သူကိုသူတို့ကိုယ်တိုင်ရွေးချယ်ခွင့်ရတဲ့လုပ်ငန်းစဉ်ဖြစ်တာကြောင့်ရွေးကောက်ပွဲဖြစ်မြအောင်အထူးသဖြင့် COVID-19 ကာယောဂါနဲ့ရင်ဆိုင်နေရချိန်မှာကြိုးစားပြီးလှုပ်ဆောင်နေသူအလုံးကိုချီးကျူးပါကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာရွေးကောက်တင်မြှောက်မှုမရှိဘဲအမတ်နေရာအတော်များများကိုစစ်တပ်ကရယူထားတာရိုဟင်ဂျာတွေအပါအဝင်မဲဆန္ဒပေးခွင့်မရှိတဲ့အုပ်စုတွေရှိနေတာတိုင်းနယ်ပြည်နယ်အတော်များများကဒေသတချို့မှာမဲမပေးရတာနိုင်ငံသားနဲ့နေရရင်လူအချက်ဆိုင်ရာပေါ်အခြေခံပြီးဝင်ရောက်ရှင်ပြန်ခွင့်မရတာလိုမျိုးဒီမိုကရေစီနီးကျအယက်သားအစိုးရတည်းပူလာစင်တဲ့ဖြစ်စဉ်တွေအတွက်အတားအဆီးတွေဖြစ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုဆက်ပြီးအနီးကပ်စောင့်ကြည့်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနောက်တက်လာမဲ့သမ္မတအဖြစ်ဂျိုးဘိုင်ဒန်နဲ့ဒုသမ္မတအဖြစ်ကမလာဟဲရစ်တို့ကိုတနင်္လာနေ့မှာဂုံပြုကြိုဆိုလိုက်ကြောင်းအတွင်းရေးမှူးချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့ကုလသမဂ္ဂယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The Secretary General congratulates the American people for
ဖော်ဆောင်တဲ့ရွေးကောက်ပွဲကိုအောင်အောင်မြင်မြင်ကျင်းပခဲ့တဲ့ American ပြည်သူတွေကိုဂုံပြုကြောင်းနဲ့ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့ကိုအတွင်းရေးမှူးချုပ်ကဂုံပြုကြိုဆိုကြောင်းပြောသွားတာပါဒါပြင်ကုလသမဂ္ဂနဲ့ American ပြည်ထောင်စုကြားခိုင်ရမမလက်တွဲဆောင်ရည်ရေးဟာကမ္ဘာတစ်လုံးလက်ရှိရင်ဆိုင်နေရတဲ့စင်ကာပူတွေအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုမှာတိုက်ကိုအရေးပါကြောင်းလည်းပြောပါတယ်2016 January သမ္မတဒေါ်နယ်ထရန့်တက်မလာခင်သတင်းသုံးပတ်လိုမှာကုလသမဂ္ဂအတွင်းမှုချုပ်ယာရုမှာတာဝန်ထမ်းဆောင်ခဲ့တဲ့ဂူတာရက်စ်အတွက်ကုလသမဂ္ဂရဲ့အကြီးဆုံးအလှူရှင်ဖြစ်တဲ့အမေရိကန်နိုင်ငံရဲ့သမ္မတနဲ့ဆက်ဆံရေးကောင်းမွန်အောင်လုပ်ဖို့အဆင်မပြေပဲဖြစ်နေတာပါသမ္မတထရန့်ဟာကုလသမဂ္ဂအဖွဲ့အစည်းတွေအတွက်ချထားတဲ့ရန်ပုံငွေဒေါ်လာတန်ပေါင်းများစွာကိုချက်တောက်ပေးခဲ့တာပါဒီထက်မှာပါလက်စတိုင်းဒုက္ခသည်၅တန်းခွဲကျော်ကိုအကူအညီပေးနေတဲ့ကုလသမဂ္ဂကူညီကယ်ဆယ်ရေးအဖွဲ့ရန်ပုံငွေကို2018မှာဒေါ်လာတန်း300ဖြတ်တောက်ခဲ့ပြီး2019မှာတော့လုံးဝမပေးဘဲထားခဲ့တာဖြစ်ပါတယ်။အခုလည်း WHO အဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့အတွက်စီစဉ်နေတာပါ။ American သမ္မတဒေါ်နယ်ထရန့်ဟာကာကွယ်ဝင်ကြီး Mark Esper ကိုအလုပ်တာဝန်ကနေရက်ဆဲလိုက်ကြောင်းတနင်္လာနေ့မှာ Twitter ကနေရေးပါတယ်။ Mark Esper ကိုသူ့ရဲ့တာဝန်ဝတ္တရားတွေရက်ဆိုင်းလိုက်ပြီးဖြစ်ပြီးသူတာဝန်ထမ်းဆောင်ခဲ့တာအတွက်ကျေးဇူးတင်ကြောင်း Twitter မှာရေးသားခဲ့တာပါ။ဝင်ကြီးအက်စပါကိုနောက်တက်လာမဲ့ဂျိုးဘိုင်ဒန်2021 January မှာတန်းတဆာကျင်းပမဲ့အချိန်ထိဒီကြားကာလမှာတာဝန်တွေဆက်ပြီးထမ်းဆောင်ရမယ်လို့ပြောလင့်ထားကြတာဖြစ်ပါတယ်။အမေရိကန်ကျန်းဖက်မှုနှိမ့်နှင်းဆိုင်ရာဗဟုထာနာအကြီးအကဲခရစ်စတိုဖာမီလာကိုယာယီကာဝေးဝင်ကြီးဖြစ်တဲ့ခန့်အပ်လိုက်ကြောင်းနဲ့ဒီလိုခန့်အပ်မှုဟာချက်ချင်းတက်ရောက်ဆရာမှာဖြစ်ကြောင်းလဲသမ္မတထရန့်ကတွစ်တာမှာရေးတာပါ။ဝင်ကြီးအက်စပါဟာအလုပ်ကနေနှုတ်ထဆာရေးခဲ့တယ်လို့မီဒီယာတချို့ကအခုရဲ့ပိုင်းတွင်ပြောကြားသလိုတချို့ကလည်းသူနှုတ်ထွက်ဖို့အတွက်အစီအစဉ်မရှိကြောင်းအရာရှိတွေပြောကြားချက်ကိုပို့ကားပြီးဖော်ပြနေကြတာဖြစ်ပါတယ်။သမ္မတထရန့်နဲ့ဝန်ကြီးအက်စပါရိုကြားဆက်ဆံရေးဟာဂျူလလောက်ကစပြီးတင်းမာမှုတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်နေတာပါ။ COVID-19 ကာယောဂါတက်ဖြစ်လှုပ်ဆောင်မှုတွေလူတွေစိတ်ပြက်လာနိုင်တယ်နဲ့ဒီယောဂါပို့ကတော့မမောမပန်းဆက်ပြီးဒုက္ခပေးနေမှာဖြစ်တာကြောင့်ဒီယောဂါတက်ဖြစ်ရေးကိုမနာမနေဆက်ပြီးလှုပ်ဆောင်ကြဖို့ဒီလိုရှိကဘာကျမရဲ့ဖွယ်အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့မှာပြောပါတယ
် We might be tired of COVID-19 but
ကျွန်တော်တို့စိတ်ကြက်လာနိုင်တယ်ဒီယောဂပုံကတော့မနာရန်ဆက်ပြီးဒုက္ခပေးနေမှာဖြစ်တယ်လို့နိုင်ငံရေးအရပြောဆိုတာတွေထင်မြင်ချက်တွေကိုလည်းသူကဇီးဥဆိုင်မှာမဟုတ်ကြောင်းနဲ့ကျွန်တော်တို့ဘက်ကတိတ်ပန်နေကြလှုပ်ဆောင်အဖြစ်ရှားပြီးစီစီလုံးလုံးရှိမှသာကြော်လွှားနိုင်မှာဖြစ်ကြောင်းပြောသွားတာပါဒါပြင်ကျမရဲ့ချို့တဲ့သူတွေဟာဒီယောဂပုံရဲ့တားကောင်ဖြစ်လာတယ်လို့တန်းတူညီမျှမှုမရှိတာတည့်ရနဲ့လက်မခံလာတမင်လှည့်ယူရှုတာမျိုးလိုတခြားအားနည်းမှုတွေကလည်းသူ့ရဲ့သားကောင်ဖြစ်နေတယ်လို့ဒ တပတ်ကြာကျင်းပတဲ့ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့နှစ်ပတ်လည်ညီလာခံမှာဒရွေးချိုအကြီးကကပြောပါတယ်ကမ္ဘာတစ်လွှာကိုဗစ် -19 ကူးစက်ခံရသူကတန်း90ကျော်သွားပြီဖြစ်ပြီးဒီရောဂါကြောင့်သေဆုံးသူက 1.25 တန်းကျော်ရှိနေခြင်းမှာအခုလိုပြောကြားလိုက်တာပါတစ်ချိန်တည်းမှာပဲ American ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Pfizer ကသူတို့ဟာ COVID-19 ကာကွယ်ဆေးအတွက်စမ်းသပ်စစ်ဆေးမှုမှာနောက်ဆုံးအဆင့် Stage 3ကိုရောက်နေပြီဖြစ်ပြီးဒီကာကွယ်ဆေးရဲ့ထိရောက်မှုဟာရာဂိတ်နှုန်း90ကျော်ရှိတယ်လို့တနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ
်American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 11.3 ပိုင်းဒိုမီတာ40 kHz 9.3 ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA American တရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရင်းမထုံးပါမြန်မာနိုင်ငံမှာအမေရိကကိုဗစ် -19 အထူးပြုလူသားအရေအတွက်598ယောက်ရှိကြောင်းအထူးပြုလိုက်တဲ့အတွက်အရင်းအမြစ်တွေကထက်စာရင်တိတိတတ်တာရွက်ချသွားပါတယ်မနေ့ကအထူးပြုခဲ့တဲ့သေဆုံးသူအရေအတွက်က18ယောက်ဖြစ်ပြီးအဲ့ဒီတည်းက73ယောက်ကယောဂအခမ်းရှိသူတွေဖြစ်တယ်လို့ကျမိုင်းနဲ့အားစားဝန်ကြီးဌာနရဲ့မနေ့ည8နာရီထုတ်ပြန်ကြမှာဖော်ပြထားပါတယ်24ရက်ရဲ့တွေ့စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာတွေကတော့9230ခုဖြစ်ပါတယ်မနေ့ကထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ် -19 အထူးပြုလူသားစုစုပေါင်း61,995 ယောက်နဲ့သေဆုံးသူစုစုပေါင်း1,439 ယောက်ရှိပြီဖြစ်ပါတယ်။ဆေးရုံကဆေးငွေ့ရသူတွေကတော့46,662ယောက်ရှိပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 အထူးပြုလူသားအရေအတွက်ရက်နဲ့ချီကြောင်ထောင်ကျော်ရှိနေရတာကနေမနေ့ကအပါအဝင်တချို့ရက်တွေမှာထောင်ကနန်းအောင်ကျသွားတာရှိခဲ့ပါတယ်။တစ်ချိန်တည်းမှာပဲကိုဗစ် -19 ကာယရောဂါလို့စိတ်ခေါမှုတွေကြားကအထွေထွေရွေးကောက်ပွဲကိုတနည်းနည်းလေးကညီညီချင်းချင်းနဲ့အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ် EU ယောပါတမကကမြန်မာပြည်သူတွေကိုချီးကျူးကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။တရုတ်ဖို့ဆိုရကဒီမိုကရေစီလိုလားတဲ့ဟောင်ကောင်ဥပဒေပြုကောင်စီအဖွဲ့ဝင်တယောက်ယောက်ကိုယာရုကနေထုတ်ပြစ်မယ်ဆိုရင်ကျန်းတဲ့သူတွေအားလုံးလည်းနှုတ်ထွက်ကြမယ်လို့ဒီမိုကရေစီလိုလားတဲ့ဟောင်ကောင်ဥပဒေပြုကောင်စီအဖွဲ့ဝင်တွေကတနင်္လာနေ့ကပြောပါတယ်
။ We would like to make use of the massive vaccinations.
ကျွန်တော်တို့ရဲ့စီလုံးညီညွတ်မှုကိုပြသတဲ့အနေနဲ့ရောတစ်ဖက်ကလည်းဘ ਹੁ အစိုးရနဲ့ဟောင်ကောင်အထူးအချုပ်ရေးဒေသအစိုးရရဲ့အာဏာရှင်ဆန်ဆန်အုပ်ချုပ်မှုကိုစန့်ကျင်ဖို့အတွက်ရောအားလုံးအုပ်စုလိုက်နှုတ်ထွက်ကြမှာဖြစ်တယ်လို့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်သူဝူချီဝေကပြောသွားတာဖြစ်ပါတယ်။အင်္ဂါနေ့နဲ့ဗုဒ္ဓဦးနေ့တွင်မှတရုတ်ပြည်သူ့အမျိုးသားကွန်ဂရက်အမြဲတမ်းကော်မတီအစည်းအဝေးကျင်းပတဲ့အခါမှာဟောင်ကောင်ဥပဒေပြုအမှတ်လေးဦးကိုအရေးချင်းမပြည့်မီသူတွေအဖြစ်သတ်မှတ်မယ်လို့တရင်းတွေထွက်ပေါ်လာတဲ့အချိန်မှာဒီမိုကရေစီလိုလားသူအမှတ်တွေရဲ့ကြေညာချက်အခုလိုထွက်ပေါ်လာတာဖြစ်ပါတယ်။ဥပဒေပြုအမှတ်လေးဦးဟာအစည်းအဝေးတွေမှာအချိန်ဆွဲနီလန်းဖိလစ်ပတ်စတာအသုံးပြုမှုနဲ့ကျန်းသက်စာဖောက်ပြမှုနဲ့ဆက်စွဲခံရဖို့ရှိတယ်လို့ South China Morning Post သတင်းစာကြီးအပါအဝင်ဟောင်ကောင်ကမီဒီယာတွေကပြောနေတာပါ။ရေသေးမပြည့်မီတဲ့ဆက်စွဲချက်နဲ့ရင်ဆိုင်ရမယ်လို့သတင်းထွက်နေတဲ့ဥပဒေပြုအမှတ်လေးဦးဟာနောက်ထပ်ရွေးကောက်ပွဲတွေမှာမပါဝင်နိုင်အောင်ဒီနေ့အစောပိုင်းကပြည်ပြင်းတမည်ခံထားရသူတွေဖြစ်ပါတယ်။အာဏပိုင်တွေကဟောင်ကောင်ဥပဒေပြုအဖွဲ့ရွေးကောက်ပွဲကိုရွှေ့ဆိုင်းလိုက်ခြင်းမှာတော့အဲ့ဒီအမှတ်လေးဦးကဥပဒေပြုအမှတ်နေရာမှာနောက်ထပ်တနည်းဆက်နေဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအောင်မြင်မှုတရေနဲ့ဂျိုးဘိုက်တန်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့ဆိုတဲ့တရေတွေကယင်းမြုံနံသူတွေရဲ့ယုံကြည်မှုကိုမြင့်တက်သွားစေခဲ့တာကြောင့်ကမ္ဘာပန္နရေးဈေးကွက်ရုတ်ချီးဥမော်သွားခဲ့ပါတယ်ဂျိုးဘိုက်တန်အနိုင်ရတာကြောင့်အရင်ကတည်းကအခိုင်အမာမြင့်တက်လာနေတဲ့ဈေးကွက်က Pfizer နဲ့ German company BioNTech တို့ရဲ့ကာကွယ်ဆေးအောင်မြင်မှုတရေထွက်ပေါ်လာပြီးမှတော့တချိန်တိုးမြင့်တက်သွားခဲ့တာဖြစ်ပါတယ်တင်းနာနေကတော့နယူးယောက်ဈေးကွက်မှာအစုရှယ်ယာဈေးနှုန်းတွေစံချိန်တင်ထိုးတက်သွားပါတယ်ကာကွယ်ဆေးရဲ့ထိရောက်မှုက90ရာခိုင်နှုန်းရှိတာကိုစက်သမှုအစစ်မှာပြသနေတယ်လို့အဲ့ဒီကုမ္ပဏီတွေကကြေညာလိုက်တာကဈေးကွက်ထဲ adrenaline hormone အတူစီထုတ်ပြလိုက်တယ်လို့ဖြစ်သွားပြီးမတွေ့ရတာကြာပြီးဖြစ်တဲ့တရက်အတွင်းဈေးနှုန်းအများဆုံးမြင့်တက်သွားစေတာလို့လည်း Egibel ကုမ္ပဏီကယင်းမြုံနံမှုဒါရိုက်တာ Russ Mold ကပြောပါတယ်နယူးယောက်က DJIA မှာရှယ်ယာဈေးနှုန်း900ရာခိုင်နှုန်းမြင့်တက်သွားတဲ့အကြောင်းFebruary လကတင်ထားခဲ့တဲ့စံချိန်ထက်ပိုများသွားခဲ့ပါတယ်။မနက်ခင်းကုန်ပိုင်းလောက်ကတော့ 3.9 ငွေတုံးမှရှိနေကြတာပါ။ကာကွယ်ဆေးအောင်မြင်မှုဟာအခက်အခဲကြီးတစ်ခုကိုထိုးဖောက်ကျော်လွှားနိုင်လိုက်တာဖြစ်တယ်လို့လေလာသူတွေကချီးကျူးပြောဆိုနေကြမှာပဲ Pfizer ဆေးကုမ္ပဏီရဲ့အစုရှယ်ယာဈေးနှုန်းကလည်း900ငွေတုံးကျော်တိုးတက်သွားခဲ့ပါတယ်။400ငွေတုံးကနေ900ငွေတုံး ုံတွင်ဆုရှာမြင့်တက်မှုကနေပယ်အလုံးဒီပါမှာဖြစ်ပေမဲ့ကာယောဂါကြောင့်အဆိုးရွားဆုံးထိခိုက်ခံရတဲ့လေကြောင်းလိုင်းတွေနဲ့အခန့်ဖြောပြေးလုပ်ငန်းတွေမှာမြင့်တက်မှုကပိုပြီးသိသာခဲ့ပါတယ် British Airways ပင်ရင်းကုမ္ပဏီဖြစ်တဲ့ IAG နဲ့ Air France KLM လေကြောင်းကုမ္ပဏီကြီးတွေရဲ့အဆုရှာဈေးနှုန်း25ရာခိုင်နှုန်းမြင့်တက်သွားခဲ့သလို Lufthansa ကုမ္ပဏီရဲ့ share ကတော့30ရာခိုင်နှုန်းမြင့်တက်သွားခဲ့ပါတယ်ခင်ဗျာကိုဆိုဘိုတမရဟောင်းဟာရှင်တာချီကဆရာဇွဲမှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာဆက်ဆွဲချက်တွေကိုဖြေရှင်းဖို့နယ်သာလန်နိုင်ငံသဟိတ်မျိုးကတရားရုံးတော်ရှေ့မှောက်ကိုပထမဆုံးအကြိမ်လာရောက်ထွက်ဆိုပါတယ်။တုန်းကတည်းကအနည်း20ကိုဆိုဘိုလွတ်လပ်ရေးစစ်ပွဲကာလတုန်းကအဖြစ်ပြက်တွေပေါ်အခြေခံပြီးလူလူဆွဲချက်တွေခံရတာဖြစ်ပါတယ်။1998-99ခုနှစ်အတွင်းကဟာရှင်တာချီကကိုဆိုဘိုလွတ်မြောက်ရေးတပ် UCK ရဲ့တပ်မတော်အုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။သဟိတ်မျိုးကကိုဆိုဘိုဆိုင်ရာကျွမ်းကျင်သူအဖွဲ့ KSC ကသူ့ကိုဆွဲချက်တင်ကြောင်းသိရှိပြီးတချီကနိုမာလာ9ရက်နေ့မှာကိုဆိုဘိုသမရယာရုကနှုတ်ထွက်ခဲ့ပြီးအခုလိုတရားရင်ဆိုင်နေတာဖြစ်ပါတယ်။နိုမာလာ9ရက်နေ့ကတော့အသက်52နှစ်ရှိပြီဖြစ်တဲ့တချီကဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးသူ့အနေနဲ့လက်မခံသဘောမတူကြောင်းနဲ့သူ့မှာအဖြစ်မရှိကြောင်းတရားရုံးမှာရှောက်လဲချက်ပေးခဲ့ပါတယ်။ကိုဆိုဘိုသမရဟောင်းတချီကတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောထားပါတယ်။ KSC နဲ့ကိုဆိုဘိုဆိုင်ရာတရားဆွဲဆိုရေးကျွမ်းကျင်သူရုံးအဖွဲ့ PSO ဟာကိုဆိုဘိုဆိုင်ရာဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးထူထောင်ထားတဲ့တရားရုံးတစ်ခုဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုဒေါက်ခေမျိုးသက်နဲ့အတူကြီးညာခဲ့တာဖြစ်ပါတယ်။အခုတော့သတင်းပေါ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မြန်မာစစ်တော်ရွေးကောက်ပွဲနောက်ဆုံးမေရလအခြေအနေနိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုစူးစီးတင်ပြပေးပါမယ်။ကျွန်မသင်္ကီထိုက်ပါ။ COVID-19 ကပ်ရေးကာလစီကံတွင်နဲ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတရားဝင်နိုင်ငံသူတွေဖြစ်ရွေးကောက်ပွဲကော်မရှင်ကကြီးညာထားတဲ့25ဦးလုံးမှာအလုံးကလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေဖြစ်ပါတယ်။အများစုအယုံဆိုင်ကြတဲ့ပြည်နယ်မဲဆန္ဒနဲ့တချို့မှာပါ NLD အနိုင်ရပါတယ်။လုံပိုင်ကွင်းအလွဲသုံးစားလုပ်တယ်လို့ပြည်နယ်လွှတ်တော်ကမဲခွဲအတည်ပြုခြင်းနဲ့ကရားဝန်ကြီးချုပ်ယာရုကနေဖေရှားခံခဲ့ရသူ UL ဖောင်းရှိုဟာလည်းကရားပြည်နယ်မဲဆဲအမှတ်နဲ့မဲဆန္ဒနဲ့မှာပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ပြန်လည်ရွေးကောက်ခံရပါတယ
်။ UL ဖောင်းရှိုနိုင်ငံသားစီစီကမန်နှင်းမြင့်ဆောင်မဆာနာနိုင်3939 1918မဲဆန္ဒနှင့်မဲဆဲနှင့်ကိုစားပြုပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ
အစိုးရရုပ်တံကနေချိန်ညာသွားတာပါနွေမာလာ9ရက်နေ့ဒီနေ့နဲ့တိုင်းဒေသကြီးလွတ်တော်ကိုစလဲအနိုင်ရသူအဖြစ်ရွေးကောက်ပွဲကော်မရှင်ကချိန်ညာလိုက်တဲ့16ဦးစလုံးမှာအလုံးက NLD ကိုစလဲတွေဖြစ်ပါတယ်တိုင်းဒေသကြီးတွေအပြင်ကယားနယ်ချင်းပြည်နယ်မှာ၄နေရာတရားဝင်အနိုင်ရထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်ခွင့်ရှိတဲ့ပြည်အောင်စုလွတ်တော်အမတ်ဦးရေ၄ပုံတစ်ပုံရဲ့ထောက်ခံမှုမရဘူးဆိုရင်နိုင်ငံရေးပါတီတွေအနေနဲ့အစိုးရဖွင့်နိုင်ရေးပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်၂ရပ်ပေါင်းပြည်အောင်စုလွတ်တော်မှာအမတ်ဦးရေ322ဦးရှာဖို့လိုအပ်ပါတယ်။ပြီးခဲ့တဲ့လွတ်တော်နှစ်ကြိမ်စလုံးမှာတော့NLD ဟာလွှတ်တော်ရင်းစစ်တပ်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရခဲ့ပါဘူး။နိုဝင်ဘာလ9ရက်နေ့ရွေးကောက်ပွဲကော်မရှင်ရဲ့ပထမဆုံးထုတ်ပြန်တဲ့အမျိုးသားလွှတ်တော်အနိုင်ရကိုယ်စားလှယ်3ဦးမှာအလုံးက NLD ဖြစ်ပါတယ်။ပြည်သူ့လွှတ်တော်အနိုင်ရ6ဦးကလည်း NLD ကဖြစ်ပါတယ်။ဒါကပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်အတည်ပြုညင်ညာထားချက်ပါ။လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတော့ရွေးကောက်ပွဲမှာအများစုနိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းပြောခွင့်ရဒေါက်တာမြွညွန့်က VOE ကိုပြောပါတယ
်အစည်းအဝေးကဖွဲ့ဖို့လိုအပ်တဲ့322ဦးဒီတော့လွတ်တော်နေရာတော့ကျော်သွားပါပြီကျွန်တော်တို့390ဟိုတော့ဒါဆို2015တုန်းကရလက်ပေါ့ဒါဟိုပါထပ်ကျော်လိမ့်မယ်လို့ကျွန်တော်တို့ကတော့အခုတော့မှန်းထားတယ်ဒါပေမဲ့အတိအကျကတော့ကျွန်တော်တို့မပြောနိုင်ပါဘူ
း NLD ကတီးကြပြုစုထားတဲ့ရွေးကောက်ပွဲအနိုင်ရ90လဲစီးရင်မှာတော့နိုဝင်ဘာ9ရက်နောက်ဆုံးရလက်အဖြစ်ပြည်သူ့လွှတ်တော်58နေရာနဲ့အမျိုးသားလွှတ်တော်4နေရာနိုင်ပြီလို့ဖော်ပြထားပါတယ်။ NLD အနိုင်ရနေတဲ့အပေါ်မျှော်လင့်ချက်တွေလည်းရှိနေချပါတယ်။ရန်ကုန်မြို့ကန်ဦးကျော်မင်းဟန်ကတော့
အရင်ရွေးကောက်ပွဲတွေရတဲ့ဆိုင်ကိုပို့ပြီးတော့အားရကြီးနေနှစ်သက်တယ်လို့ပြောရမှာ
။ COVID-19 ကပ်ရေးရောဂါတရှိကာကွယ်ရေးစီမင်းတွေနဲ့ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အပေါ်ဦးကျော်မင်းဟန်ကအားရကြီးနေတာပါ။ ရန်ကုန်မြို့ကန်ဒေါ်နုနုကတော့လာမယ့်အစိုးရတဲ့ငါးနှစ်တက်တမ်းမှာစီးပွားရေးပိုကောင်းဖို့လိုလားနေပါတယ်။ဒီလိုပါလို့ပြည်လည်းလူတွေဆိုတော့စီးပွားရေးပြည်လည်းဆိုတာပေါ့နော်။အောင်မြောင်ချင်းပါခဲ့တဲ့ရွှေကောက်ပွဲပေါ်အမေရိကန်ပြည်သူကဂုံပြူချောင်းကနင်းလာနေမှာနိုင်ငံရေးဝင်ကြီးမိုက်ပွန်ပီယိုကချင်းညာချက်ထုတ်ပြန်ထားပါတယ်။ ဆေးဥချုံမှုအဆုံးသတ်ပြီးနောက်နိုင်ငံတော်ဝါရှင်တန်နိုင်တဲ့ဒုတိယမြောက်ရွေးကောက်ပွဲဖြစ်တဲ့အခုနှစ်တော်ရွေးကောက်ပွဲတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြတ်မှုအတွက်အရေးကြီးတဲ့အဆင့်တစ်ရပ်ကိုတက်လှမ်းမှုအဖြစ်အမေရိကန်အစိုးရကအသိအမှတ်ပြုကြောင်းနိုင်ငံရေးဝန်ကြီးပွန်ပီယိုရဲ့ကြေညာချက်မှာဖော်ပြပါတယ်။ ရွေးကောက်ပွဲမှာငြိမ်ငြိမ်းချမ်းချမ်းရှိပြီးလူလူပါဝင်မှုတက်တက်ကြွကြွရှိတဲ့အပေါ်ဥရောပသမဂ္ဂ EU ကချီးကျူးဂုဏ်ပြုထားပါတယ်။ 2008 ခုနှစ်အခြေခံဥပဒေဟာဆိုရင်မြန်မာနိုင်ငံမှာဒီမိုကရေစီနှိမ့်ချအပြည့်အဝဆောင်ရွက်နိုင်ရေးအထူးအဟအတာဖြစ်နေကြောင်းအခြေခံခွင့်ရေးတွေကိုကျင့်သုံးထားမှလဲအတားအဆီးဖြစ်စေတယ်လို့ EU ရဲ့ကြေညာချက်ကဖော်ပြပါတယ်။ကျွန်မတင်ကြီးထိုက်ပါ။မင်္ဂလာပါရှင်။ အခုဆိုရင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲကတော့အေဂျင်တန်နဲ့အောင်မြင်မြင်ပြီးဆုံးသွားပါပြီ။ဆိုတော့ဒီရွေးကောက်ပွဲအခုနောက်ဆုံးထွက်လာတဲ့ရလဒ်တွေနဲ့ပတ်သက်ပြီးတော့ကျမတို့ဒီရွေးကောက်ပွဲကိုစောင့်ကြည့်နေတဲ့ဒီမြမအရေးလေးလာတုံးတက်နေသူတွေကိုမေးမြန်းတင်ဆက်မှာဖြစ်ပါရဲ့ရှင်။ကျမအင်ဂျင်နိုင်ပါရှင်။မင်္ဂလာပါကိုအမရတီဟာရေ။မင်္ဂလ
လက်ရှိအခြေအနေအရတော့ကျွန်တော်တို့ကဒီလက်ရှိလိုအပ်တဲ့320ကိုကျော်ပြီးတော့400နီးပါးကပ်နေပြီ400ကျော်ပြီးလို့ပြောလို့ရှိပါတယ်ဒါပေမဲ့တေချာတဲ့အခြေအနေတစ်ခုကတော့ NLD ကဒီဘိုးဆိုးရနေပြီးတော့ဘိုးပြောင်းဖို့အဆင့်ဆိုးရကိုတော့လွတ်ကျွတ်ဖွင့်နိုင်သွားပြီလို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ
အခုလိုဒီ NLD ကနေပြီးတော့လုံးဝကိုသူတို့အစိုးရဖွဲ့နိုင်တဲ့အနေအထားတိရောက်နိုင်မယ်ဆိုရင်ဒီအခုလာမယ့်မြန်မာနိုင်ငံမှာဒီအုပ်ချုပ်နိုင်မယ့်အခြေအနေပေါ့ဘာဖြစ်လို့လဲဆိုတော့တစ်ဖက်မှာလည်းဒီမြန်မာတပ်မတော်နဲ့ကလည်းအားပြိုင်နေတာတဲ့အပိုင်းလည်းရှိသလိုဒီလွတ်တော်ထဲမှာလည်းသူတို့က25ရာခိုင်နှုန်းပါနေတဲ့ခါကျတော့အခင်းချင်းတွေကဘလို့ဆက်ဖြစ်လာအောင်မလဲရှင
်အဓိကကတော့နှစ်ခုပေါ့ပထမတစ်ခုကတော့ကျွန်တော်တို့ဟိုလွတ်ဟိုအရင်အတိုင်းပဲကျွန်တော်တို့ကဒီစစ်တပ်ကတော့ဆက်ရှိနေမယ်ဒါပေမဲ့အစိုးရဖွဲ့ဖို့လည်းသူတို့ကဟန်တောင်းကိုလုပ်မယ်မထင်ဘူးဘယ်လိုဆိုပုံချုပ်ကြီးဒီတက်ချုပ်ကရိုင်ကသူကဒီလက်ရှိရွေးကောက်ပွဲရလက်ကိုအတိမပြုပါမယ်လို့သူကဒီလမဲပြေးတယ်မှာလို့သူကပြောခဲ့တဲ့အတွက်ရွေးကောက်ပွဲရလက်ကလည်းသူကဒီအရင်ရွေးကောက်ပွဲကလည်းအတိမပြုပြီးခဲ့ဒီအလျောက်အခုလည်းသူတို့အတိမပြုလာလာရှိတယ်ဒါပေမဲ့အချိန်တန်းမှာပဲကျွန်တော်တို့ပြန်ကြည့်ရင်လမဲတော့၅နှစ်အတွင်းမှာကဒီတက်မတော်နဲ့ဒီအာနာယပါတီရဲ့အစိုးရရဲ့ဂျားမှာကျွန်တော်တို့ကနည်းနည်းလေးဟလာခဲ့ကျွန်တော်မြင်ရတယ်ဒီရက်ဖက်စစ်ဖက်ဆိုင်ရာအမှန်ကောက်လာခဲ့တဲ့အတွက်ဟိုကျွန်တော်တို့ကဒီ upcoming years ပေါ့ဒီအရှိနာမည်နှစ်တွေမှာလည်းအရင်၅နှစ်တိုင်းဆက်သွားမယ်ဆိုတော့ကျွန်တော်တို့ကဒီရက်ဖက်စစ်ဖက်ဆိုင်ရာအတော်ကြီးကိုဟဝါမယ်အချိန်လေးရောက်သွားမယ်ကျွန်တော်တို့သုံးသလိုရပါတယ်ခင်ဗျာဒါပေမဲ့အချိန်နှဲမှာပဲဒီနေ့ပဲအခုလွန်ခဲ့သောမိနစ်ပိုင်းတွေ့ရမယ်ကျွန်တော်တို့ဒီတက်မတော်ကလည်းကျွန်တော်လက်ရှိငင်းကြမ်းကြီးကို NC လမ်းကြောင်းအတိုင်းဆက်သွားဖို့ဆိုပြီးတော့ကျွန်တော်တို့ကတက်ဆိုင်ရာဒုတိယဗိုလ်ချုပ်ကြီးတွေကိုဟိုကော်မတီဖွဲ့ပေးပြီးတော့ဆက်ပြီးညှိနှိုင်းပါဆိုပြီးတော့သူကဒီစာထုတ်တာတွေ့ရတဲ့အတွက်တက်ကတော့ဘယ်အစိုးရဖြစ်ဖြစ်သူက NCO ဆက်ပြီးသွားမယ်ဆိုမှုကသူကရှိပုံရပါတယ်ဒီတော့လက်ရှိအခြေချောက်ခင်းချင်းရတော့ပထမတစ်ခုကစစ်တက်က25ခိုင်လို့ဆက်ပြီးတော့လွတ်တော်ထဲမှာရှိနေမယ်ဒုတိယချက်ကတော့သူတို့ဒီ political leverage ကိုစိတ်ယူဖို့အတွက်ပို့သူတို့ဒီ NCA လမ်းကြောင်းကနေဆက်ပြီးညှိနှိုင်းသွားဖို့နဲ့ NCA လမ်းကြောင်းကိုဆက်ပြီးတွန်းသွားမယ်စပုံစံမျိုးကျွန်တော်တွေ့ရပါတယ်ခင်ဗျအ
ဲ့ဒီခါကျတော့ဒီလွတ်တော်ထဲမှာအခုတက်မတော်ကခန့်အပ်မဲ့ဒုတင်ရာအနေထားမှာရောဘယ်လိုမြင်လဲရှင်အခုတရင်ပြေးနေတာတရင်ကြားနေရတာကတော့အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ကသူလည်း65နှစ်ပြည့်ပြီဆိုတော့အဲ့ရနေပြီးတော့သူအငိမ့်စားယူပြီးတော့များဒုတင်ရာဖြစ်လာနိုင်ပွဲကောရှိလားရှင်
အဲပုံမှန်ဆိုရင်တော့ဟိုကျွန်တော်တို့ကအဲ့လိုမျိုးတက်ချုပ်ကလည်းအားယူပြီးတော့ဒုသမရဝင်နေဆိုတာမျိုးတော့ပုံတောင်တော့ရှိမှာတော့မထင်ဘူးဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီရေကောက်ပဲမတိုင်ခင်ကတက်ချုပ်ပြန်ဟိုကဒါဒီဒုသမရနဲ့ယာဒူးပုံစံတူပါတယ်ဆက်ဟာမျိုးဖြည့်ရှင်းတာမျိုးထွက်တာကျွန်တော်တို့တွေ့ရတယ်တစ်ချိန်တည်းမှာပဲသူကဒီဟိုတက်ချုပ်ကိုယ်တိုင်ကဒီတက်ကလည်းအားယူပြီးတော့ဆက်ပြီးသွားဖို့ဆိုတဲ့ဟာမျိုးကလည်းသူအသက်အပိုင်းခြားတစ်ခုရှိလာပြီးဖြစ်တဲ့အတွက်ကိုဒါဒီမျိုးမှန်းကျင်လို့မျိုးမှန်းကျင်လို့ရတဲ့အချိန်မျိုးမှာရှိလို့ရပါတယ်ဒါပေမဲ့ပုံမှန်အချိန်ဒီမှာကတော့ကျွန်တော်တို့အနေနဲ့ကဒီလက်ရှိမှာ retire မလုပ်သေးသေးရေကတော့ကျွန်တော်တို့တွေကဒီဒုသမရာဖြစ်ရွေးကောက်မယ်လို့ကျွန်တော်လည်းမထင်ပါဘူးခင်ဗျပုံမှန်တကယ်လို့ဒုသမရာဖြစ်ရွေးကောက်ဖို့အတွက်ပြင်ဆင်နေပြီဆိုရင်တော့အခုချိန်မှာတက်မတော်ဒီမှာဒ ီအဆင့်ဆင့်ပြောင်းလဲဖို့အတွက်ကိုအချိန်ရောမှဖြစ်တဲ့ဒီ3လဆိုတဲ့အချိန်အတွင်းမှာတော့ကျွန်တော်တို့အနေနဲ့ကတော့သိပြီးမှမထားမှရှိပါဘူ
းဒီအခုလေကောက်ပွဲမှာဟိုတက်မတော်သားတွေဘက်ကဟိုမဲပေးတဲ့နေရာမှာထူးခြားချက်ကလည်းသူတို့မဲယုံနေရအဲ့ဒီတက်တွဲမှာမဟုတ်ဘဲနဲ့အပြင်ဘက်မှာဖြစ်နေတဲ့အပိုင်းလည်းရှိလာတော့အခုဒီတက်မတော်သားတွေဘက်ကမဲပေးတဲ့အနေထားတွေရောဘယ်လိုတွေ့ရလဲရှင်
နေဒီရောလွယ်လို့တနေ့ပြည်နယ်နဲ့တိုင်းပြည်ပြည်နယ်တပီမနေပါပေါ့ဒီမဒေတာရဲ့မှာတက်မဲရုံနေတော်များကကျွန်တော်ရဲ့ NLU မဲပြာတွေ့ရတယ်ကျွန်တော်တို့တချို့ဒီတက်မတော်သားရေကိုကျွန်တော်မေးကြည့်ရတယ်သူကလည်းလွတ်လွတ်လပ်လပ်ရွေးချယ်ပြီးလွတ်လပ်မဲပေးခွင့်ရှိရဆိုလို့တွေ့ရတယ်ပြီးတော့တချို့ပြောသလိုမျိုး pressure ပေးတယ်ပေါ့လည်းမရှိဘူးပေါ့ဒီတော့တက်မတော်သားရေအနေနဲ့ကတော့ဟိုလက်ရှိအချိန်နေမှာသူလွတ်လွတ်လပ်လပ်မဲပေးပြီးတော့လွတ်လွတ်လပ်လပ်ဟိုပေါ့ဒီဝင်လင်းမြင်တာရဲစနစ်တစ်ခုအောက်မှာမဲပြေးခဲ့ရတယ်လို့ပြောပြောပါတယ်ခင်ဗျာဒီတော့တက်မတော်သားရဲ့အနေနဲ့ရောဒီကိစ္စကိုတော့ဟိုအတော်ကြီးကိုအဆင်ပြေပေါ့ဒါပေမဲ့တစ်ချိန်တည်းမှာပဲတက်မတော်သားရဲ့အနေနဲ့ကတစ်ခုပေါ့သူအနေနဲ့ကဒီမဲဆွဲတဲ့ကာလမှာတက်မတော်ကိုပြောတာဆိုတာရှိရလို့ရှိလာရဟာမျိုးတော့သူအနေနဲ့အတော်လေးအဆင်မပြေဘူးဆိုတာမျိုးလည်းကျွန်တော်ကြားသိရပါတယ်
အခုဒီ NLD ကပေါ့နော်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကဆက်ပြီးတော့အာဏာရပြီးတော့အစိုးရဟိုဖွဲ့နိုင်ပြီးတော့ပေါ့နော်အစိုးရဖြစ်လာတော့မယ်ဆိုရဲအဲတုံးသက်ချက်တွေရှိနေတဲ့ခါကြတော့နိုင်ငံတကာဆက်ဆံရေးအထူးသဖြင့်ဟိုတရုတ်နဲ့အိန္ဒိယဆက်ဆံရေးကရောဟိုဘယ်လိုဖြစ်လာနိုင်မလဲရှင်
နှစ်ခုပေါ့နှစ်ခုပေါ့ဆိုတော့ကျွန်တော်တို့ကဒီတရုတ်နဲ့ဆက်ဆံရေးကကျွန်တော်ပုံမှန်ပြန်သွားမယ်ပေါ့ကျွန်တော်တရုတ်ကဒီရွေးကောက်ပွဲဖြစ်မဲ့အချိန်မှာခဏနာဝရဲကျွန်တော်တို့ investment ခဏရောက်ပါတယ် covid ဖြစ်တာကြောင့်ရောဒါပေမဲ့အိန္ဒိယကတော့ဒီမှာနိုင်ငံဆက်ပြီး engage လုပ်နေတယ်ပေါ့ဒီတော့အချိန်နဲ့ပေါ့ကျွန်တော်ကကြည့်ရမှာနှစ်ခုဖြစ်လာတာဘာလဲဆိုတော့တရုတ်နိုင်ငံရဲ့ဒီလက်ရှိဒီဟိုမတားရည်ပြည်နယ်သူတွေဟိုချမှတ်ခဲ့တဲ့ဒီ policy ရဲ့ပေါ့2035ဒီချမှတ်ခဲ့ policy ရဲ့မနိုင်ငံဘလို့တက်ရောက်မလဲဆိုတာတစ်ချက်ရှိမယ်နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်ကတမရော်နဲ့အစိုးရကမှကွာဟောင်းမူကြီးဖြစ်လာတဲ့အခါမှာဒီနိုင်ငံတကာ policy နိုင်ငံတကာဒီမူဝါဒတွေချမှတ်တဲ့အခါမှာဒီ institution နှစ်ခုကဂိုင်းတူလို့သူတို့ဖြစ်နေတယ်ပေါ့ဒီတော့အဲ့နှစ်ခုကိုဟန်ချက်ညီဖို့ဆိုရင်ဟာမျိုးကိုတော့ကျွန်တော်တို့ကပြင်ပြီးထိန်းဖို့ဆိုရင်တော့တစ်ခုနဲ့ပြန်ပေါင်းစည်းဖို့ဆိုတော့ဒီနိုင်ငံတော်အနေနဲ့ဒီပြည်သက်ဆိုင်ရာအမျိုးသားရေးလုံခြုံရေးကဏ္ဍအမျိုးသားလုံခြုံရေးမူဝါဒနိုင်ငံခြားရေးမူဝါဒတွေကိုဟိုအစိုးရချမှတ်နိုင်တယ်ဆိုတော့ကျွန်တော်လမ်းကြောင်းတည့်သွားပြီကျွန်တော်မှန်းကြည့်လို့ရတယ်မဟုတ်ရင်တော့ကျွန်တော်တို့က institution နှစ်ခုအားပြိုင်ပြီးတော့ဒီသက်ဆိုင်ရာ infrastructure တွားနေတဲ့ဟာမျိုးဆိုတော့ကျွန်တော်တို့အနေနဲ့ဒီလိုအပ်တဲ့ဒီရစင်းတလောက်ရထိုက်တဲ့ synergy မျိုးရမယ့်အချိန်တော့ကျွန်တော်မျိုးရှိမယ်လို့ထင်ပါဦးခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ကိုအမရတီဟာကိုကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်လိုက်ဟုတ
်အခုကျမတို့ VOE က Skype interview လုပ်မဲ့သူကတော့မြန်မာနိုင်ငံကတရင်းစာဆရာဦးစီတူအောင်မြင်မဲ့ဖြစ်ပါတယ်ရှင်မင်္ဂလာပါဆရာ
ဟုတ်ကဲ့မင်္ဂလာပါ
မြန်မာနိုင်ငံမှာဒီရွေးကောက်ပွဲကျင်းပပြီးရဲ့နောက်ဆုံးရလဒ်တွေပေါ့နော်အခုအချိန်ကြီးဘလို့ရှိနေပါလဲရှင
်အခုနောက်ဆုံးရလဒ်ပေါ့နော်ကျွန်တော်တို့ဟိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့မှတရားဝင်ထုတ်ပြန်ချက်တွေကတော့စပြီးတော့လုပ်နေပြီပေါ့နော်ဒါပေမဲ့သူ့စီကနေပြီးတော့မှတရားဝင်ထုတ်ပြန်ချက်တွေကတော့နည်းနည်းနှေးတာပေါ့နော်သူကအတီးပြချက်တွေတစ်ဆင့်တစ်ဆင့်သူလုပ်တယ်လက်မှတ်ထိုးရတယ်သူစောက်တယ်ဆိုတဲ့ခါကျတော့နှေးနေတာပေါ့ဒါပေမဲ့လည်းတစ်ဖက်ကအပါဝင်ရှင်ပြိုင်တဲ့ပါတီတွေပေါ့တို့ပါတီတွေကနေပြီးတော့မှသူတို့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်အဲ့ဒီကော်မရှင်တွေကနေပြီးတော့မှရတဲ့အချက်လက်တွေနဲ့ထုတ်ပြန်ထားတဲ့အခြေအနေအရဆိုရင်တော့ဟိုတော်တော်များများပေါ့နော်90ရာခိုင်နှုန်းကျော်လောက်ကတော့ကျွန်တော်တို့ဟိုသိနေနိုင်ပါပြီအတီးပြုတ်လို့တော့ဟို UEC ကအတီးမပြုတ်သေးပေမဲ့လည်းကျွန်တော်တို့ကဒီဥစားကအတီးဖြစ်တယ်လို့တော့မှတ်ယူလို့ရပါတယ်အဲ့ဒီမှာဆိုရင်တော့နောက်ဆုံးအနေနဲ့ဘာတွေ့ရသလဲဆိုတော့ပြည်တော်စုအဆင့်အတွက်ပေါ့နော်ဒါအရေးကြီးပါတယ်ပြည်တော်စုအဆင့်အတွက်လို့ကျွန်တော်တို့ကဘာကြောက်ပြောရသလဲဆိုတော့ပြည်တော်စုအဆင့်ကိုရောက်သွားမဲ့လွတ်တော်တဲ့အနေနဲ့လွတ်တော်တဲ့ရောက်သွားတဲ့အခါကျရင်သူတို့ကအဲနိုင်ငံတော်သမ္မတတယောက်ကိုရွေးမယ်အစိုးရအသစ်ဖွဲ့မယ်ဆိုတဲ့အနေထားမျိုးကြောင့်မို့လို့ပြည်တော်စုအဆင့်ကိုပြောတာပါအဲ့တော့ဒီပြည်တော်စုအဆင့်မှာဆိုရင်တော့ဒီ NLD မျိုးသားတင်မှုစီဖွဲ့ချုပ်ကသမ္မတရွေးနိုင်အစိုးရဖွဲ့နိုင်တဲ့ဒီအမတ်အရေးအတွက်လောက်ကိုရသွားပြီဆိုတာသိရပါတယ်
ဟုတ်ကဲ့ဆိုတော့ NLD ကအဲ့လောက်တော်တော်များများမှအနိုင်ရသွားပြီဆိုတဲ့အခါမှာအခုဒီကြက်ကင်ဖွံ့ဖြိုးရေးပါတီဘက်ကကောသူတို့ရဲ့ဒီမဲရီအတွက်မှုရလက်တွေပေါ်မှာသူတို့ရဲ့တုံ့ပြန်ချက်တရားဘယ်လိုရှိလဲရှင
်ဒီဥစ္စာကတော့ဟိုတနေရာချင်းစီပေါ့နော်တနေရာချင်းစီမှာဝင်ပြိုင်တဲ့စီမှာသူသက်ဆိုင်ရာကိုယ်စလဲတွေကနေပြီးတော့မှဒါသူတို့ပုံစံ16နဲ့အတီးပြူတာတွေရှိပါတယ်သူတို့လက်မှတ်ထိုးရတာပေါ့နော်အဲ့ဒီလက်မှတ်ထိုးခြင်းမထိုးခြင်းတွေကတော့ဟိုသက်ဆိုင်ရာမေဆန္ဒနေပြည်တွေမှာရှိမှာပဲအဲဒါပေမဲ့လည်းဟိုပြည်ခိုင်ပြိုးပါတီအနေနဲ့ကကျွန်တော်တို့ဟိုရထားတဲ့ဒီအချက်လက်သတင်းတွေအရဆိုရင်သူဟာ2015ရွေးကောက်ပွဲတုန်းကဆိုရင်ပြည်တော်စုအစ်စ်အတွက်ကို41နေရာသူနိုင်ခဲ့တယ်အဲဒါပေမဲ့အခုဒီ2020ရွေးကောက်ပွဲမှာကြတော့အဲ့ဒီ41နေရာမှာသူနိုင်ထားတဲ့နေရာတွေမှာဆုံးရှုံးတာတွေဟိုတွေ့ရတယ်ပြီးတော့မှနောက်အဲ့ဒီနေရာတွေကို NLD ပါတီကဟိုနိုင်သွားတဲ့အနေအထားတွေလည်းတွေ့ရပါတယ်အဲဆိုတဲ့ခါကျတော့သူ့ရဲ့ ရလက်က2015လုံးကရထားတဲ့ရလက်ထက်ကိုနည်းနေတယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့တွေ့ရပါတယ
်ဒါပေမဲ့တစ်ဖက်မှာကျတော့ဒီတိုင်းလားနယ်မြေတွေမှာသူတို့ဟို NLD ရဲ့ဟိုရှင်ပြိုင်တဲ့ဒီနယ်ရေအတွက်ပေါ့နော်အဲ့ရှင်ပြိုင်တဲ့အနေအထားရောဘယ်လိုရှိလဲရှင
်ဒီတိုင်းလားပါတီတွေက2015လုံးကထက်ကိုတချို့သောပါတီတွေအားကောင်းလာတယ်ဆိုတာအမှန်ပါပဲအဲ့ဒါတွေကကျွန်တော်တို့ကဘယ်မှာတွေ့ရလဲဆိုတော့ဥမာကရားပြည်နယ်ဆိုရင်ဒီပြီးခဲ့တဲ့2015တုန်းကဒီကရားပါတီတွေပေါ့နော်သူတို့တွေကအမတ်နေရာမရခဲ့ပါဘူးဒါပေမဲ့အခုအချိန်မှာကြားတဲ့ခါကျတော့သူတို့ဟိုပြည်တော်စုအဆင့်အတွက်တွေရောနောက်ပြီးမှပြည်နယ်အဆင့်အတွက်တွေပါအမတ်နေရာတွေသူတို့ရလာတယ်ဒါဒီရွက်ောက်ပွဲမှာဆိုရင်ဟိုတော်တော်လေးဟိုပေါ့နော်ဟိုဘာလဲ2015နဲ့နှိုင်းရတော့ပူရလာတဲ့သဘောပေါ့အဲနောက်တစ်ခုကရှမ်းပြည်နယ်မှာချမ်းပြည်နယ်မှာလည်း NLD ရဲ့ရလက်ကဟိုနဲတာတွေ့ရတယ်နဲတယ်ဆိုတဲ့ခါကျတော့တစ်ဖက်မှာပြန်ကြည့်လိုက်တဲ့ခါကျတော့ SNLD လိုမျိုးဟိုပါတီတွေရဲ့အဲရတဲ့ရလက်တွေက2015လောက်ကထက်ကိုသူပိုလာတာလည်းတွေ့ရတယ်ပြီးတော့မှနောက်ရခိုင်ပြည်နယ်ပေါ့ရခိုင်ပြည်နယ်ဆိုရင်အဲပြီးခဲ့တဲ့2015လောက်ကဒီ AMP ပါတီပေါ့နော်ရခိုင်မျိုးသားပါတီအားကောင်းခဲ့တဲ့အမတ်တွေရတဲ့အများကြီးရခဲ့တဲ့ရခိုင်မြောက်ပိုင်းက6မြို့နယ်ပေါ့နော်အဲ့မှာဆိုရင်အများကြီးပါသွားတာပေါ့အဲ့ဒီကိုမြို့နယ်မှာမကျင်းပနိုင်ခဲ့ဘူးတောင်ပိုင်းမှာပဲကျင်းပတယ်အဲ့တော့တောင်ပိုင်းမှာဆိုရင်လည်း NLD ပါတီကဒီပြီးခဲ့တဲ့2015လောက်ကဆိုရင်သူနေရာအများစုအနိုင်ရခဲ့တာမြောက်ပိုင်းမှာလာသူရှုံးတာပေါ့နော်ဆိုတော့အခုနောက်ဆုံးရလဒ်တွေကျွန်တော်တို့နားလည်ချက်အရဆိုရင်တောင်ပိုင်းမှာ NLD ပါတီကနေရာနည်းနည်းလေးပဲရတယ်ကျန်တဲ့ဥစ္စာကတော့ရခိုင်မျိုးသားပါတီကတော့ဟိုနေရာတော်တော်များများရလာတာတွေ့တယ်အဲ့ဒါက2015နဲ့နှိုင်းယှဉ်လိုက်ရင် NLD ကအပူပြီးတော့မှအဲ့ဒီနေရာတွေလက်လွတ်ဆွေးရှုံးရတယ်။တစ်ဖက်ကတိုင်းသားပါတီတွေရတဲ့ဟိုနေရာတွေကပုံများလာတယ်ဆိုတာကိုပြတယ်။ဒါပေမဲ့လည်းအဲ့ဒီကရင်ကချင်ချင်းမှာကြတဲ့အခါကျတော့အဲ့ဒီပြည်နယ်တွေမှာကြတော့ဟိုတိတ်ပြီးတော့မှ2015လုံးကထက်ကိုပုံပြီးတော့မှဟိုဗာလဲဆုံရှုံသွားတဲ့အာမျိုးတွေတော့မတွေ့ရဘူး။ဒါကြောင့်မလို့တစ်ခုလုံးနဲ့ခြုံငုံပြီးတော့ပြောလိုက်ရင်ပေါ့နော်တနင်္ဂနွေတိုက်တာနဲ့ပြည်တော်စုအဆင့်ကိုခြုံငုံပြီးတော့ပြောလိုက်ရင်2015လုံးကရတာထက်တောင်မှအဲနေရာပေါ့နော်နေရာတချို့ပို့ပြီးတော့ရလာတယ်ဆိုတာတွေ့တယ
်ဒီတစ်ချိန်ရွေးကောက်ပွဲမှာလေဟိုလူတုကပေါ့နော်သူတို့ထွက်ပြီးတော့မဲတွေပေးကြတယ်အထူးသဖြင့်သူတို့ဒီ NLD ပါတီဘက်ကိုပေါ့နော်ပို့ပြီးတော့ဟိုမဲပေးကြတယ်ဆိုတော့ဆရာတို့ဒီတုံးသက်ချက်တွေကလည်းရှိနေတဲ့ခါကျတော့ NLD သူအရင်က၅နှစ်ဆောင်ရွက်ခဲ့တဲ့အချိန်တုန်းကအားနည်းချက်တွေလည်းရှိခဲ့တာပေါ့နော်ဆိုတော့ဒါပေမဲ့လေလူတုကအခုဒီတစ်ချိန်မှာလေဒီရွေးကောက်ပွဲမှာလေပို့ပြီးတော့တော့မှ NLD ကိုဟိုထောက်ခံမဲတွေပို့ပြီးတော့ပေးလာတယ်ဆိုတော့အနေထားဘာကြောင့်လဲရှင်
အဓိကကတော့နှစ်ခုပေါ့နော်တစ်ခုကမဲပေးတဲ့အရေးအတွက်ပေါ့မဲလာပေးတဲ့အရေးအတွက်ကဟိုတခြားနိုင်ငံတွေမှာလည်းရှိပါတယ်တာမန်ပြည်သူတွေကတိတ်ပြီးတော့စိတ်မဝင်စားဘူးဆိုရင်သူတိတ်ပြီးတော့မဲလာမပေးကြပါဘူးဒါမဲပေးတာမပေးတာပေါ့နော်အဲဒါပေမဲ့အခုဒီနှစ်မှာကြားတဲ့ခါကျတော့တိတိကျကျကိုမဲလာပေးကြတဲ့အနေအထားတွေကိုတွေ့ရတယ်ကိုဗစ် -19 ကလည်းတစ်ဖက်မှာဖြစ်နေတယ်အဲအဲ့ဒါတွေကြတော့ကျွန်တော်နားလည်တာကတော့အဲဒီရုပ်ောက်ပွဲနီးလာမှဖြစ်လာတဲ့ကိစ္စတွေတချို့ရှိပါတယ်အဲ့ဒီတချို့ဆိုတဲ့ဥစ္စာကဟိုတစ်ဖက်မှာဆိုရင်ဒါတမရိုဘက်ကပေါ့နော်အခြေညာချက်တွေထုတ်လာတာတွေရှိတယ်တမရိုကာကွယ်ရေးဦးစီးချုပ်ကအဲထွက်ပြီးတော့ပြောလာတာတွေရှိတယ်အဲ့လိုနေသားအောက်မှာပြည်သူလူထုကစိုးရိမ်ကြောက်ကြစိတ်တွေပါတယ်ဖြစ်လာပြီးတော့မှအေးလိုက်အားလိုက်နဲ့မဲပေးတဲ့လူအရေးအတွက်ဟိုများလာတယ်လို့ယူဆတယ်အဲ့ဒါတော့မဲပေးတဲ့လူအရေးအတွက်ပေါ့ပြီးတော့မှ NLD ကိုထောက်ခံတဲ့လူများလာတယ်ဆိုတဲ့ဥစ္စာကတော့အဲကျွန်တော်ထင်တယ်အဲ့ဒါတော့နှစ်ပိုင်းပေါ့တစ်ပိုင်းကတော့တော်ဆန်းစုကြည်ကိုလူကြိုက်များတယ်သူ့ကိုထောက်ခံတယ်သူ့ကိုဒါဘာပဲပြောပြောဟိုယုံကြည်တယ်အဲချစ်မြတ်တူတော့ပေါ့နော်အဲဒီစားတပိုင်းရှိတယ်နောက်တစ်ပိုင်းကျတော့ဒါအောက်ခြေလူဒန်းစားတွေပေါ့အောက်ခြေလူဒန်းစားတွေမဲဆန္ဒရှင်အများစုတွေကလည်းသူတို့ကိုယ်တိုင်ပေါ့နော်သူတို့ကိုယ်တိုင်ဒီကာလကြီးကတစ်ဖက်ကဝေဖန်တာတွေတော့ရှိပါတယ်ဟုတ်ပါတယ် NLD မှာလည်းသူ့မှာဝေဖန်လောက်ဆရာပြဿနာတွေအများကြီးရှိပါတယ်ဒါပေမဲ့လည်းတကယ်ကိုယ်တိုင်ကြုံတွေ့နေရတဲ့အဲ့ဒီမက်ဆနာရှင်ပြည်သူအများစုပေါ့နော်အောက်ခြေတွေလည်းအများကြီးပါတယ်သူတို့ကိုယ်တိုင်ကလိုလားကြိုက်တဲ့အတွက်ကြလို့ NLD ကမဲကိုအများကြီးသူတို့သပေးတယ်လို့အဲ့လိုယူဆလို့ရပါတယ
်ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ VOE မြန်မာပိုင်းကိုဖြေကြားပေးတဲ့အတွက်ဦးစီသူအောင်မြင့်ကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်မင်္ဂလာပါရှင်ကတ္တနီသက်သက်မင်းမြဲမဲ့သူကတော့လူခွင့်ရေးလှုပ်ရှားသူလည်းဖြစ် Woman Peace Network ကိုတည်ထောင်သူလည်းဖြစ်တဲ့မတ်ဝေဝင်းညူပဲဖြစ်ပါတယ်ရှင်မင်္ဂလာပါညီမရေ
မင်္ဂလာပါမ
ဟုတ်ကဲ့ညီမရေအခုဆိုရင်ဒီမြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲကြီးကတော့ပြီးသွားပြီပေါ့နော်ဒါပေမဲ့ဒီရွေးကောက်ပွဲမှာဟိုမဲမပေးရတဲ့သူတွေလည်း တော်များများရှိနေတယ်လို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတော်တော်များများလည်းရှိနေပါတယ်ဆိုတော့ဒီအပေါ်မှာညီမရဲ့တုံ့တက်ချက်ဘလို့ရှိပါလဲရှင
်ကျွန်တော်ရွေးကောက်ပွဲရဲ့သမိုင်းမှာအထူးသဖြင့်ဒီလွန်ခဲ့တဲ့3ချိန်ပေါ့နော်စုစုပေါင်းဒီနှစ်ရဲ့2015ရဲ့2010ရဲ့အဲ့ဒီရွေးကောက်ပွဲတွေအကုန်လုံးကိုပြန်ပြီးတော့ကျွန်တော်တို့ခြုံငုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲဟာဆိုလို့ရှိရင်ဒီတိုင်းရင်းသားဒေသတွေနောက်ပြီးတော့ဒီလူနည်းစုတွေကိုအများဆုံးဖယ်တင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်ဆိုတော့အဲ့ဒါကိုကျမတို့ဟိုတတိထားဈေးဖို့လိုပါတယ်ကျမတို့အကုန်လုံးကရွေးကောက်ပွဲရှိလာကိုဟိုကြိုးစိုးရဲပေါ့နော်လောလောဆယ်တော်တော်များများတော့ကြိုးစိုးကြပါတယ်ရွေးကောက်ပွဲကိုပြီးတော့အလုံးသိကြတဲ့အချိန်တော်တော်များများလည်း NLD ကိုနိုင်စေချင်ကြပါတယ်လောလောဆယ်ရှိနေတဲ့ပါတီအထူးသဖြင့်ဒီပါတီကြီးတွေကိုပြန်ပြီးတော့ကျမတို့ပြောမှဆိုလို့ရှိရင်ပေါ့နော်
ဟုတ်ကဲ့အဲ့တော့ဟိုတိုင်းနာဒေတာတွေပါဝင်ပေါ့နော်ရခိုင်ပြည်နယ်မှာလည်းဒီမဲအထူးသဖြင့်ပေါ့နော်ရခိုင်ပြည်နယ်မှာအခုဒီမဲမပေးရတဲ့လူတွေတော်တော်များတဲ့အပိုင်းမှာဆိုရင်ဟိုမြန်မာအစိုးရကတော့ Rohingya ဆိုတဲ့အတုံးနှုံးကိုတော့လက်မခံထားဘူးပေါ့နော်ဒါပေမဲ့ဒီ Rohingya အတိုင်းဝိုင်းကတော်တော်များများကသူတို့ကမိမဲပေးပိုင်ခွင့်မရှိခဲ့ကြဘူးနောက်ပြီးတော့သူတို့ကိုယ်စားလှယ်ပေါ့နော် Rohingya ကိုယ်စားလှယ်လောင်းနေအေးကြတော့လေဒီတက်မှတ်ချက်တွေနဲ့မကိုက်ညီတဲ့အတွက်ဆိုပြီးတော့ဒီကိုလေလောင်းနေဖြစ်ကနေပြီးတော့လေပေချခံထားရတယ်ရှိခဲ့တယ်ဆိုတော့အပိုင်းမှာအခုဆိုရင်လေအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ရဲ့ထုတ်ပြန်ချက်မှာဆိုရင်လေဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ဒီလိုဟိုမြန်မာပြည်သူတွေမဲပေးကြတာကိုသူတို့ကြိုဆိုတယ်ဒါပေမဲ့လည်းတစ်ဖက်မှာလည်းဒီလို Rohingya တွေအပါအဝင်ပေါ့နော်မဲပေးပိုင်ခွင့်ဆုံးရှုံးခဲ့သူတွေအများပြားရှိနေတဲ့ပုံမှာလည်းသူတို့အစိုးရမကင်းဖြစ်တယ်ဆိုတာမျိုးလည်းထောက်ပြထားပါတယ်ဆိုတော့ဒီပုံမှာညီမအမြင်ဘယ်လိုရှိလဲရှင်
ဟုတ်ကဲ့ပါမမှန်ပါတယ်တိုင်းရင်းသားဒေသတွေမှာအထူးသဖြင့်အခုနောက်ဆုံးဒီရွေးကောက်ပွဲကျင်းပသွားတဲ့အနေထားအရပြောမယ်ဆိုလို့ရှိရင်အနည်းဆုံးကျမတို့မြို့နယ်ပေါင်း58မြို့နယ်မှာရွေးကောက်ပွဲကျင်းပခွင့်တွေကိုကျမတို့ပယ်ဖြတ်တယ်ပေါ့နော်အဲ့ဒီတစ်ချိန်တည်းမှာပဲဒီရိုဟင်ဂျာလူမျိုးစုတွေအကြောင်းပြောရမယ်ဆိုလို့ရှိရင်ရိုဟင်ဂျာတွေကိုအုပ်စုလိုက်ပြီးကျမတို့ရွေးကောက်ပွဲမှာပါဝင်ခွင့်ကိုဖယ်ခြင်းခဲ့တာဖြစ်ပါတယ်။ဆိုတော့ဒီလိုရိုဟင်ဂျာတွေကိုရွေးကောက်ပွဲမှာပါဝင်ခွင့်ကဒီ2015မှာဦးသိန်းစိန်ဦးဆောင်တဲ့ဒီ USDP အစိုးရကနေပြီးတော့ပေါ့နော် USDP ပါတီဦးဆောင်တဲ့အစိုးရကနေပြီးတော့ရိုဟင်ဂျာတွေရဲ့မဲပေးခွင့်တွေကိုရုပ်သိမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကျမတို့ဆဆနာကပြောသလိုပါပဲဒီ NLD ပါတီဒီမိုကရေစီစံချိန်စံညွှန်းကိုတံပိုးထားတယ်မြင့်တက်မယ်လို့ယူဆထားတဲ့ပါတီကနေပြီးတော့ဆက်လက်ပြီးတော့ဒီ2020ရွေးကောက်ပွဲမှာရိုဟင်ဂျာတွေကိုလူမျိုးစုအလိုက်မဲပေးခွင့်ကိုဖယ်ကျင်ခဲ့တာဟိုရုပ်ဟိုဒီမဲပေးခွင့်မပေးခဲ့တာဟာအမတန်ရုပ်ဆိုးအကြီးတန်းလှရဲလို့ကျမအနေနဲ့ယူဆရဲပေါ့နော်ဒီဟာရဲ့တည်ရောက်မှုဟာဆိုလို့ရှိရင်ကျမတို့အမတန်ကြီးတို့ကြီးနိုင်ပါတယ်အထူးသဖြင့်အခုလက်ရှိဖြစ်ပေါ်နေရဲပေါ့နော်ဒီမြန်မာနဲ့ဂမ်ဘီယာကြားထဲမှာဖြစ်ပေါ်နေတဲ့ဒီ genocide အမှုပေါ့နော်ဒီ international criminal court နိုင်ငံတကာကုလသမဂ္ဂတရားရုံးရှိမှာဖြစ်နေတဲ့ဒီ genocide ကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေဒီအမှုကိစ္စမှာတော်လကောင်းပေါ့နော်နောက်ပြီးတော့ဒီနိုင်ငံတကာရဲ့ဒီကျမတို့ဟိုဖိအားပေးမှုတွေမှာတော့လကောင်းအဖက်ဖက်ကနေပြီးတော့တိုင်းပြည်အတွက်အများကြီးနစ်နာမှုတွေရှိသွားနိုင်တယ်လို့ကျမမြင်ပါတယ
်။အဒီမီမီဝင်းဘတ်ကျေးဇူးများကြီးတင်ပါတယ်အခု Skype ကနေပြီးတော့အရှင်ဆေးပြီးတော့ပေါ့နော်ပြီးတော့ Facebook Meet နေနိုင်ဝင်ပေးတာအများကြီးကျေးဇူးတင်ပါတယ်ရှင
်။ You're welcome.
ဟုတ်ကဲ့ရှင်အခုဒီအမေရိကန်ဒုသမ္မတဖြစ်ဖို့တေချာတလောက်ဖြစ်နေတဲ့ကမလာဟဲရစ်ဆာဆိုလို့ရှိရင်ဒါအမေရိကန်ပြည်ထောင်စုမှာတော့ပထမဆုံးအမျိုးသမီးဒုသမ္မတဖြစ်တဲ့အပြည့်ကိုပဲဒါလူပြူမဟုတ်တဲ့ဒီအသားရောင်ကွဲပြားတဲ့အမျိုးသမီးဒုသမ္မတတယောက်ဖြစ်လာမှာပေါ့နော်ဆိုတော့ကျတော့ဒါကအမေရိကန်ပြည်ထောင်စုသမိုင်းမှာဘလောက်ထိထူးခြားတယ်လို့ပြောလို့ရပါမလဲရှင်
ဒီဥစ္စာသမီးအားအရန်ထူးခြားတာပေါ့နော်ဘာလို့လဲဆိုတော့ဒီဥစ္စာပထမဆုံးအမျိုးသမီးတယောက်ဒီအကြီးဆုံးပေါ့နော်highest office United States မှာပေါ့နော်အဲ့ဒါအမျိုးသမီးဝင်နိုင်ရဲ့ဆိုတာအရန်ထူးခြားတာနောက်ပြီးတော့လဲတိုက်ဆိုင်ဆိုင်ပဲဒီမြစ်ကအမျိုးသမီးများရဲ့မဲပေးဖို့အခွင့်အရေးရခဲ့တာအနှစ်တရာပြည့်ပါပဲ So, any American news media, and it dia jojo, do you know, type don't be the Josa Lara, Aguma, Petamazon, D, Nanyayene, Patepido, no, Amienzon office to Kuru, Amienzon position, Yalara, no. So, any of the Yan to Chari, Damele, to Pobro, two dumbo, two chadwara, D, news media, Gajaro, Tua, a few Mahoja news me, Tue, a pay media ga.
တခြားနိုင်ငံကြီးရွှေ့ပြောင်းလာတဲ့လူတွေဆိုတော့လေအဲ့ဒါပို့ပြီးတော့တောင်မှထူကြတာပေါ့เนาะဒီအမေရိကန်မှာဆိုရင်ပြောတာရှိရလေအမေရိကန်ပြည်တော်စုကအဲ့လိုယူနီယာဘောင်းဆောင်ကလာတဲ့သူတွေစုဝေးပြီးတော့မှကိုယ့်ရဲ့အိမ်မက်တွေကိုတကယ်ကိုပဲအကောင့်ချေခေါ်ဝင်ရတယ်နိုင်ငံလို့ပြောကြတာဟုတ်အမေရိကန် dreams ရာရှိတယ်မဟုတ်လားဆိုတော့ဒါကအဲ့ဒါကိုသက်တည်ကြတဲ့သဘောလို့ရောက်သွားတာပေါ့เนาะဟုတ်တယ်အဲဒါကြောင့်မလို့ဒီမိုကရေစီဆို အမေရိကရဲ့ဟိုနေအားသာချက်ပေါ့နော်အမေရိကမှာဒီလောက်တိုးတက်ခြင်းဖြစ်တဲ့ဥစ္စာကအဲ့ဒီ diversity နော်များလူတွေအများကြီးအမျိုးစုံလာပြီးဒီမှာစုပြီးတော့တခါတည်းပူပေါင်းပြီးတော့သူတကွာလောက်တဲ့အခါကျတော့အဲ့ဒါကြောင့်အဲ့ဒီဥစ္စာကတော့အမေရိကရဲ့ strength အမေရိကန်ပြည်အောင်စုမှာရှိလို့ရှိရင်ဒီနိုင်ငံရေးမှာဆိုပြီးခဲ့တဲ့နှစ်ကဆိုတော်တော်လေးဥပဒေမျိုးရေးအရာကျင်းမာမှုတွေလည်းဒီကယုံနေတော်တော်လေးရှိခဲ့ရဲဆိုတော့လေအခုဒီကိုရိုင်းကအသားရောင်ဟိုမကြည့်ရဘူးမဟုတ်တဲ့အမျိုးသမီးတယောက်လည်းဖြစ်တဲ့ဒီအဲကမ်ဘလာဟဲရစ်အနေနဲ့ထိတ်တန့်တောင်းဝန်တစ်ခုရလာပြီဆိုတဲ့အခါကျတော့အတိုင်းကြီးအတွက်ကိုဒီကွဲပြားမှုတွေကိုပြန်ပြီးတော့ထိန်း
ောက်တည်ငြိမ်မှုရနိုင်ဖို့တို့ကအရန်ရေးကြည့်တယ်။ဒါပေမဲ့လည်းသူတက်လာတယ်ဆိုတာနဲ့ချက်ချင်းဒီတည်ငြိမ်မှုတွေကရလာမှာမဟုတ်ဘူးเนาะ။အဲ့ဒီဥစ္စာအများကြီးပဲအညီတို့ပါလေအမေရိကမှာပေါ့နော်လူလူတွေအလုံးလူတိုင်းလိုလိုပဲဒီဥစ္စာကိုကြိုးစားပြီးတော့ဒီဥစ္စာကိုလုပ်ရမယ်ဆိုတော့လေဒါပေမဲ့လည်းဒီဥစ္စာကအရန် symbolically လို့ပြောရမှာပေါ့နော်အရန်အရေးကြီးတဲ့တိုးတက်မှုတစ်ခုပ
ါဟုတ်ကဲ့ဒီနေရာမှာကင်မလာဟဲရစ်အကြောင်းဝင်နေတော့ပြောပြပေးစီချင်ပါတယ်ချင်းမီကနိုင်ငံကနေရှေ့ပြောင်းလာတဲ့ဖခင်နဲ့ဒီအိန္ဒိယနိုင်ငံကနေပြောင်းရွှေ့လာတဲ့မိခင်ဒီရွှေ့ပြောင်းမိဘနှစ်ပါးကနေပေါက်ဖွာလာတဲ့သူတစ်ယောက်ဆိုတော့လေသူကဘလူးမျိုးသမီးတစ်ယောက်ဖြစ်တယ်ဒီလိုချင်းဒီကိုရောက်လာဖို့အတွက်သူဘလူးကြီးဖြတ်တန်းရုံးခံခဲ့တယ်ဆိုတာလေးကိုလည်းနောက်ပြပြပေးပါရှင
် Kamala Harris ရဲ့ story ရတဲ့ American story လို့ပြောလို့ရတာပေါ့နော်သူ့ရဲ့မိဘတွေကဗာလဲဟိုနေ့ကနေတခြားနိုင်ငံကနေရွှေ့ပြောင်းပြီးတော့ United States ကိုလာတယ်အဲသူ့အဖေကကြတော့scholar ပေါ့နော် professor တယောက်ဗမောက်ခတယောက်ဖြစ်တယ်သူ့အမေကကြတော့ scientistပိတ်သိပ်ပံပညာရှင်တယောက်နဲ့ United States ကိုလာတယ်ပြီးလဲပြီးတော့အဲ့ဒီသူတို့ဒီမှာတွေ့ပြီးတော့ဒီဗာလဲဟိုအိမ်အောင်ကြပြီးတော့ဒီအမိနှစ်ယောက်ကိုရတယ်ပေါ့နော်ကာမလာနဲ့သူ့ရဲ့ညီမလေးတယောက်ရှိတယ်ဆိုတော့Kamala Harris's story ရော American story ပဲဒါဘာလို့ဆိုအမေရိကကများသောအားဖြင့်ဒီရွှေ့ပြောင်းလာတဲ့နိုင်ငံတကာရွှေ့ပြောင်းလာပြီးတော့ဒီမှာလာပြီးတော့နေတဲ့လူတွေများတဲ့နိုင်ငံတစ်ခုဖြစ်တယ်ပေါ့နော်အဲနောက်တစ်ခုကကြတော့ Kamala Harris ကို night ကလည်းတော်ထက်ထက်မြက်မြက်ဆွမ်းဆောင်နိုင်တဲ့ရှိတဦးဖြစ်တယ်နောက်ပြီးတော့သူကလည်းဟိုနေပါလေ Senator ပေါ့နော်ဒီ Parliament မှာ
ဟုတ်ကဲ့
အချက်လို့တော့အမှတ်တရဖြစ်တယ်ပြီးလည်းပြီးတော့အဲ့ဒီမဖြစ်ခင်မှာသူကလည်း California မှာအမြင့်ဆုံးတရားရေးဥပဒေအရာရှိတယောက်ဖြစ်လာတယ်ဆိုတော့လေသူကလည်းအရန်ထက်မြက်တဲ့နောက်ပြီးတော့စိတ်ခိုင်မာတဲ့အမျိုးသမီးတူဖြစ်ပါတယ်ဆိုသူကဒီ Vice President ဆိုသူကတော့ ready ပဲသူကတော့ Vice President လို့ပြောကြတော့သူက qualified အများကြီးဖြစ်ပါတယ
်အရင်ချင်းပြေးသွားတယ်လို့ပြောအောင်ပါပေါ့နော်ဆိုတော့ဟိုသူဒီမတိုင်ကလေးကလည်းသူဖြတ်တန်းခဲ့ရတယ်မှာဆိုလို့ရှိရင်သူကဟိုလူမှုတရားမျှတမှုတွေအတွက်လည်းအများကြီးလုပ်ခဲ့တယ်ဆိုတာမျိုးသူ့ရဲ့သမိုင်းကောင်းကိုပြန်သိရင်လေအဲ့ဥမာ
ညာသူရဲ့ကျူစာရအမြဲတမ်းလူမှုရေးမျှတမှုနဲ့ပတ်သက်ပြီးတော့သူကအမြဲတမ်းဦးဆောင်လာတယ်လို့ကြည့်ရပါ
တယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့စီစားပေးတဲ့အတွက
် You're welcome.
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်ကျမတင်ကီထိုက်ပါမြန်မာနိုင်ငံတွင်းမှာရင်းနှီးမြှုပ်နှံမှုအတွေ့တောင်ကိုရီးယားရဲ့ Korea Land and Housing Corporation of the Republic of Korea LH ကိုကမ္ဘာပံအဖွဲ့ဝင်ဖြစ်တဲ့မိဂါလုပ်ငန်းကြီးကအမှတ်ခံပေးလိုက်ပါတယ်မြန်မာနိုင်ငံတွင်းမှာစစ်ပွဲတွေအရက်ဖက်မတည်ငြိမ်မှုတွေကြောင့်ရှင်းနီးမြုံနံမှုကိုထိခိုက်ရင်ရောပါမယ်ဆိုပြီးအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်တဲ့ Multilateral Investment Guarantee Agency မိဂါကအမှတ်ခံပေးလိုက်တာပါကိုရီးယားမြန်မာဆက်မှုဆောင်တိဆောက်ရေးမှာထူးခြားတဲ့အကျိုးသက်ရောက်မှုရှိလာနိုင်ပါသလားဆိုတာကိုမိဂါလုပ်ငန်းကြီးရဲ့တာဝန်ရှိသူတို့ဖြစ်တဲ့ဂျေဟီယောင်ခွန်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင
် So I'm in a bit of a transition at the moment, but my role in this project was based on my role as the head of North Asia and representative of the Korea office.
ကျွန်တော်ရဲ့ဖောက်တဲ့ LH နဲ့နိုင်ငံဆက်သွယ်အလုပ်လုပ်တဲ့မိဂါကိုရီးယားရုံးတာဝန်ကအာရှမြောက်ပိုင်းဆိုင်ရာအကြီးအကဲအနေနဲ့ဒီစီမံကိန်းမှာကျွန်တော်တာဝန်ယူခဲ့ပါတယ်။ကိုရီးယားမြန်မာဆက်မှုဆောင်မှာယင်းနီးမြုံနံမှုအတွက်အာမခံပေးတာကတော့ကျွန်တော်ကအကြီးတန်းအာမခံအရာရှိအနေနဲ့တာဝန်ယူခဲ့ပါတယ်။မကြာခင်ကပဲစင်ကာပူအခြေစိုက်တဲ့မိဂါတောင်အာရှဆိုင်ရာမိဂါအကြီးအကဲဖြစ်ပြောင်းလဲတာဝန်ယူပါတယ်
။ Thank you. So what is the Mega guarantee to
ဟုတ်ကဲ့ကျေးဇူးပါရှင်။ Korea Land and Housing Corporation ကိုမိဂါကဘာတွေများအာမခံပေးထားပါသလဲရှင်
။ Just as a brief background, LH is the largest state-owned enterprise in Korea.
နောက်ကြောင်းလေးအချင်းချုပ်ပြောရရင်တော့ LH လုပ်ငန်းကြီးကကိုရီးယားနိုင်ငံမှာအကြီးဆုံးလုပ်ငန်းကြီးပါ။အေယာမလုပ်ငန်းကြီးပါ။သူတို့အဓိကလုပ်တာကတော့အေယာဆောက်လုပ်ရေးပါ။ကိုရီးယားနိုင်ငံထဲမှာပါ။သူတို့ကပြည်ပယင်းနှီးမြှုပ်နှံမှုအတွက်မဟာဗျူဟာစက်မှုစုံတွေတည်ဆောက်ရေးတခြားအေယာစီမံကိန်းတွေလည်းပါပါတယ်။သူတို့ကတရုတ်မှာလွန်ခဲ့တဲ့နှစ်တွေတုန်းကစီမံကိန်းတစ်ခုလုပ်ခဲ့တယ်။ဒါပေမဲ့အခုဒီဘက်နှစ်ပိုင်းမှာတော့ပထမဆုံးပြည်ပမှာလုပ်မဲ့စီမံကိန်းဖြစ်တော့သူတို့ကတိတ်ပြီးတော့စိတ်မချောင်းသူတို့ကိုရီးယားမှာတော့စိတ်ချလက်ချရှိတာပေါ့ဒါပေမဲ့နိုင်ငံရဲ့ချားမှာယင်းနှီးမြုံနှံဖို့မှာတော့သူတို့ကမြန်မာနိုင်ငံရဲ့စီးပွားရေးခင်းကျင်းနဲ့တိတ်ပြီးတော့အကြောင်းတော်မရှိပါဘူးနိုင်ငံတွင်းဆက်လာမဲ့အချက်တွေကိုတိတ်ပြီးတော့နှစ်နှစ်ဆက်ဆက်မရှိပါဘူးအဲ့ဒါနဲ့သူတို့ကစီးပွားရေးနဲ့မသက်ဆိုင်တဲ့ဘေးအနေအမှန်ငံရဖို့အတွက်မိဂါကိုဆက်သွယ်တာပ
ါ So we have provided guarantee against the risks of currency inconvertibility and transfer restriction
ကျွန်တော်ဘက်ကငွေကြေးလဲလဲမှုနဲ့ငွေကြေးအလွှဲပြောင်းတော့အာမခံပေးပါတယ်အခြေခံအားဖြင့်ပြောရရင်တော့ယင်းနှီးမြှုပ်နှံသူတွေအနေနဲ့နိုင်ငံတွင်းကနေငွေလဲပြောင်းနိုင်ရေးကပြည်တွင်းငွေကိုငွေမှာလဲလှယ်နိုင်ရေးဖြစ်ပါတယ်ဆိုတော့ဒါကမတိကျမရေရာမှု risk တစ်ခုပါဒုတိယတစ်ခုကတော့စစ်ပွဲနဲ့လူမှုမငြိမ်သက်မှု risk ဖြစ်ပါတယ်အကြမ်းဖက်မှုတွေကြောင့်ပိုင်ဆိုင်မှုတွေပျက်စီးခဲ့ရင်ကျွန်တော်တို့ကယင်းနှီးမြှုပ်နှံသူကိုယောကြီးပေးမှာပါတတိယတစ်ခုကတော့စာချုပ်ဖောက်ဖျက်မှုပါဆိုလိုတာကတော့သူတို့ကဒီအစိုးရနဲ့တစ်ဖက်သဘောတူညီချက်ရှိပါတယ်ဆိုတော့ဘက်ကလိုက်နာလှုပ်ဆောင်မှုမရှိဘဲဂတိပြက်ခဲ့လို့သူတို့ဘက်ကဆုံးရှုံးရင်အဲဒီဆုံးရှုံးမှုအတွက်ကျွန်တော်တို့က LH ကိုယောမှာပါဆိုတော့ LH ရဲ့အဓိကဆိုရင်ချက်ကလည်းဒီ risk သုံးခုဖြစ်ပြီးတော့ကျွန်တော်ဘက်ကအဲ့ဒါကိုအာမခံပေးတာပါ
So what the impact of this deal?
So ro di the board tuni che ka Korea Myanmar set mu song phwin pyo ye si man gain a paw ma ba ri mya tet ya mu shi la nai ba ma le shin.
So basically it allowed LH to invest. Now LH is one of the shareholders but
အခြေခံအားဖြင့်တော့ဒီသဘောတူညီချက်ကြောင့် LH အနေနဲ့ယင်းနှီးမြှုပ်နှံသွားနိုင်ပါတယ်။ LH ကသူ့ရှယ်ဝင်တစ်ဦးပါ။မြန်မာစိုးရနဲ့အတူအဓိကကျတဲ့အစုရှယ်ဝင်နှစ်ဦးတည်းကတူဖြစ်ပါတယ်။ဒီစီမံကိန်းကြောင့်အထူးသဖြင့်ဒီပုဂ္ဂလိကယင်းနှီးမြှုပ်နှံမှုတွေအထူးသဖြင့်နိုင်ငံခြားကတိုက်ရိုက်ယင်းနှီးမြှုပ်နှံမှုတွေဝေရောက်နိုင်မှာဖြစ်ပါတယ်။ ဒီစက်မှုဆောင်ကိုပေါင်းကူးတစ်ခုလို့အသုံးပြုပြီးတော့သူတို့ရဲ့ကုန်ထုတ်လို့ရေးဆက်ယုံနေဒါမှမဟုတ်လဲစက်မှုလုပ်ငန်းတွေကိုဒီစက်မှုဆောင်အတွင်းမှာတည်ဆောက်နိုင်မှာဖြစ်ပါတယ်ဒီလိုလုပ်နိုင်ရင်ဒီကုမ္ပဏီတွေအနေနဲ့လူတွေပို့ပြီးတော့အလုပ်ခန့်နိုင်မယ်တိုင်းနိုင်ငံလုံးအနေနဲ့လည်းကုန်ထုတ်လို့ရေးကိုတိုးချဲ့နိုင်မှာဖြစ်ပါတယ်ပို့ပြီးယုံကြည်စိတ်ချစွာယဉ်ကျေးမြုံနယ်လာမယ်လို့ကျွန်တော်အမခန့်နိုင်ပါတယ်ဒီစီမံကိန်းကြီးဖွံ့ဖြိုးရေးဖြစ်လာနိုင်ပြီးတော့မြန်မာစီးပွားရေးကိုလည်းဖွံ့ဖြိုးစေမှာဖြစ်သလိုလူတွေအတွက်လည်းအလုပ်ကင်တိုးလာပါမယ်
So can this be ဒီလိုအမကံပေးလိုက်တဲ့သဘောတူညီချက်ကြောင့်နိုင်ငံတကာယင်းဒီမြုံနံသူတွေရဲ့ယုံကြည်မှုကိုပိုပြီးတော့ရလာနိုင်မလားဘလို့များရလာနိုင်မလဲရှင
် So as I mentioned this is an industrial zone so it's a platform so this can only succeed if enough
ကျွန်တော်ပြောခဲ့လိုပါပဲဒီဟာကစက်မှုဇုံမှာဆိုတော့ဒါက platform တစ်ခုပါဆိုတော့ယင်းဒီမြုံနံသူတွေလုံလုံလောက်လောက်လာပြီးတော့ဒီစက်မှုဆောင်မှာမြင်ကားပြီးသူတို့စက်ရုံတွေစောက်ပါမှအောင်မြင်နိုင်ပါပါကျွန်တော်အနေနဲ့လည်းသဘောတူညီချက်မလုပ်ခင်မှာ33စက်မှုတွေလုပ်ခဲ့ပါတယ်အလေးဘက်ကလည်းအကျိုးစစ်တမ်းတွေလုပ်ခဲ့ပါတယ်ဒီစက်မှုဆောင်မှာယင်းဒီမြုံနံဖို့စိတ်ဝင်စားတဲ့ကုမ္ပဏီတွေရှိသလိုပဲယင်းဒီမြုံနံဖို့စိတ်ဝင်စားပါတယ်ဆိုတဲ့ကုမ္ပဏီစင်းကိုလည်းကျွန်တော်တွေ့ရပါတယ်ဒီစက်မှုဆောင်မှာလာရောက်လူသူအများပြားရှိတာကိုကျွန်တော်တို့သိပါတယ်အနောက်ချုပ်တာကနေအထည်ချုပ်နောက်ဓာတုပစ္စည်းကုမ္ပဏီတွေအထိစက်မှုလုပ်ငန်းမျိုးစုံရှိပါတယ်ဒီစက်မှုဆောင်ပြီးစီးလည်ပတ်တဲ့အချိန်မှာနယ်ပေါင်းစုံလုပ်ငန်းပေါင်းစုံပါဝင်လာမယ်လို့ကျွန်တော်ယုံကြည်ထားပါတယ်ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်မှုမျိုးစုံအတွက်အင်ဂျင်နီယာရင်းနှီးမြှုပ်နှံသူတွေဒီစက်မှုဆောင်ကိုလာကြမှာပ
ါ Thank you ချိန်ပေးပြီးဖြေကြတဲ့ဂျီညွန်ခွန်းကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ bloggery ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မမ COVID-19 ကရောဂါကြောင့် new normal အပြောင်းလဲတွေကိုလူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြည့်တွေအထူးကကြုံကြရပါတယ်။ရခိုင်ပြည်သူစေယုံကြီးမှ COVID လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုနော်နှင်းစီမွေးကလူနာတွေနဲ့သူတို့ကြားမှာဓာတ်ရိုက်ထိတွေ့မှုနှဲသွားတာကသူ့အတွက် new normal ဖြစ်တယ်လို့အခုလိုပြောပြပါရစေ။
အရင်ကကလေးကြတော့ဟိုပါပေါ့နော်လူနာတခုခုဖြစ်လို့ရှင်ဟိုဟိုလူနာ attendance တွေရရှိတာဆရာမလို့လာပြောတဲ့လူနာတွေကဘယ်လိုဖြစ်ဘယ်လိုဖြစ်ဆိုအဲ့လိုလာပြောရှင်ကိုယ်ကချက်ချင်းချပြေပါလို့ရအဲ့လိုမျိုးအခြေအနေပေါ့သူကလေးကြတော့ဟာလေဟိုဖုန်းကနေလာတော့ပေါ့ကွယ်လူနာကတူတူဖြစ်တယ်ဆိုကိုယ်ကချက်ချင်းချပြေသွားခြင်းစိတ်ဖြစ်ပေမဲ့ဒါမဲ့သွားလို့မရဘူးအဲ့လိုမျိုးကြီးကိုယ်ကဟိုသွားမယ်ဆိုရင် PPE အပြည့်စုံဘောပြီးတော့အဲ့လိုမျိုးသွားမယ်ဆိုတော့လူပဲစားဖုန်းနဲ့ပဲပေါ့နော်ညွန်ကြားပေးတာတွေအစကားပြောပေးတာတွေအဲ့လိုမျိုးတွေဖြစ်တယ်ဆိုတော့အဲ့လိုမျိုးကွာဟမှုတွေတမျိုးတော့ရှိတာပေါ့ပြီးတော့ဒီယူနာနဲ့အဆာမနဲ့ဈာကလေးစားတော့ဒီကူကတော်တော်ဟိုအလုံးပိတ်လိုမျိုးကတ်တက်ထားတယ်ဆိုတော့ဒီယူနာနဲ့ပေါ့ဆာမတို့ဈာအဲ့လိုမျိုးအတားစီတခုလိုမျိုးခံစားရတယ်ဒီကိုဗစ်ဖြစ်တဲ့ဖြစ်သွားတဲ့အတွက်ကြောင့်ဟုတ
်အခုနဆရာမပြောရတဲ့အထက်ပါတော့လူနာတွေနဲ့ဖုန်းနဲ့ပြောရတယ်ဆိုတာကအဲ့ဒါရော new normal ဖြစ်သွားတာလားအဲ့ဒါလည်းရှင်းပြပါလား
ဟုတ်အရင်တော့ကလေးကြတော့ဖုန်းကလုံးဝမသုံးဘူးဖုန်းကဒီ word တော်အချင်းချင်းအတွက်ပဲဖုန်းသုံးတာပေါ့ဒီခုကလေးကြတော့လူနာတိုင်းဖုန်းတစ်လုံးဈေးထားပေးတဲ့ဖုန်းနဲ့တစ်စင်းအဆက်အသွယ်လုပ်တာလားပေါ့အရင်တော့မရှိဘူးအရင်တော့ဟိုစားပြောတာပဲရှိဒီကိုသွားကြည့်လို့ခုဖြစ်တာပဲဖြစ်ဖြစ်ဆိုကွာဒီချက်ချင်းဟောကြည့်လို့ရတယ်ဒီကလေးကတော့ဟိုဒီလူနာရဲ့အတွက်ဟိုဖုန်းတယောက်လုံးပြီးမှထားပြီးလဲဆိုတာမျိုးအဲ့ဒါတခုတော့ကောင်းပါတယ်လူနာကြီးရဲ့ဟိုဖြစ်နေတဲ့အရာတွေကိုချက်ချင်းဟိုဖုန်းနဲ့တစ်စင်းဆက်သွယ်လို့ရတယ်ဒီလိုမျိုး new normal မှာ
အဲ့တော့ဆရာမရဲ့ new normal ကတော့အဓိကပြောင်းလဲသွားတဲ့အခြေအနေဆိုရင်တော့လူနာတွေနဲ့ဆရာမတို့ကြားမှာပေါ့နော်ခုနကတော့လို့ကိုယ်တိုင်းညနေချင်းဆိုင်တွေ့တာမျိုးထက်ကိုဒီတယ်လီဖုန်းပေါ်ကနေတစ်ဆင်ဆက်သွယ်ပြီးတော့ပြောတာက new normal ဖြစ်တယ်လို့ပြောလို့ရတာပေါ့
ဟုတ်ပြောလို့ရတယ်ဟုတ်နောက်ဒီတမီးတို့ပေါ့ကို covid center အဲ့လိုပြောင်းလဲပြောင်းအဲ့ဒါ ward တစ်ခုလုံးဒီဟိုလောက်ထုံလုံးနေဒီဒီ report လောက်တာပဲဖြစ်ဖြစ်စီးရင်တွင်တာဖြစ်ပုံစံတမျိုးပြောင်းသွားအဲ့လိုရှိတယ်ရှင်ဟုတ်
ဆရာမတို့အတွက် new normal မှာအခုလိုဖြစ်လာတဲ့ဒီ new normal အခြေအနေမှာပေါ့နော်စိန်ခေါ်မှုတွေတော်တော်များတယ်လို့ရောဆရာမမြင်လားရှင
်အတက်အတက်ကြီးကြုံတာကတော့ကိုကဟိုမသိတဲ့အကြောင်းအရာတွေရှိတယ်ဆိုတော့အာကိုတင်ယူရတာတွေအဲ့လိုမျိုး ကိုမိမြန်ရတာလေအဲ့လိုမျိုးလေးရှိတော့ဟုတ်စိတ်ခံမှုတွေတော့ရှိတယ်အလုံးရပတ်သက်ရင်မကြောက်တတ်တဲ့သူနာပြုနော်နှင်းစီမွေးအတွက်နောက်ထပ်ကြောင်းလဲသွားတာကတော့ကရောဂါအပေါ်ကြောက်စိတ်ဖြစ်ပါတယ်တဲ့အရင်ဆုံးအတူကြောက်လောက်တာမကြောက်ဘောနော်တွေးလေးပါရင်လည်းမကြောက်တယ်ဒါပေမဲ့ဒီကိုဗစ်ဖြစ်တော့ဟိုနည်းနည်းကြောက်စိတ်တွေဝင်လာတာအဲ့ဒါတစ်ခုဖြစ်တော့ဘောနော်အဲ့ဒါတစ်ခုဆ တယ်တော့ရတယ်ပြီးတော့လူနာကိုကြည့်တဲ့အခါမှာကလေးသာတော့အခုကို safe check အောင်အရင်လုပ်ရတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင်တော့ဆေးရုံမရောက်ခင်ကလေး mask တွေဒီ cup တွေဒီဟို face sheet တွေအကုန်ကြည့်စုံနေသွားဖြစ်တာပေါ့ဆေးရုံသွားတဲ့လမ်းတစ်လျှောက်လုံးပြီးတော့ဆေးရုံရောက်တဲ့အခါမှာလည်းအရင်တော့ဆိုရင်လူနာကိုကြည့်မယ်ဆိုရင် mask တစ်မျိုးရဲ့လက်အိတ်အဲ့လိုမျိုးနှစ်မျိုးဆိုရင်လုံလောက်တယ်ပြီးလို့ရှိရင်လည်းလူနာအနာမဆိုတဲ့ဥပမာ10မိနစ်15မိနစ်လောက်အကြာကြီးနေလည်းရတယ်တော့လူနာလေးကအဲ့လိုမျိုးဟိုအားပေးစရာလေးပြောဖြစ်တယ်သူကလည်းကြတော့ကိုပြောလို့ရှိရင်တခွနှခွတော့ပဲအဲ့လိုမျိုးပြောဖြစ်တာပေါ့ပြီးတော့လည်းအဲ့လိုမျိုးကိုအလုပ်တွေကိုဟွာမြင်မြန်ပြီးဖို့အသက်ရှူတာအထင်းမှာအလုပ်လုပ်တော့တိမ်မဝအောင်ဆိုရတယ်ကလားအလုပ်မြင်မြန်ပြီးဖို့အဲ့လိုမျိုးကိုကကိုစူးစားရုန်းကန်နေရတာပေါ့နော်အဲ့လိုမျိုးတွေဖြစ်တဲ့အတွက်ကြောင့်မှာဟိုစိတ်မကောင်းဖြစ်တာလည်းရှိတယ်အဲ့လိုမျိုးဒါကြောင့်ကိုဘက်ကဟိုအတိအဝါပြည့်စုံမပေးရအောင်လို့ခံစားရတဲ့အဲ့လိုမျိုးရှိတာပေါ့
ဆရာမပြောသားပုံအရာဆိုရင်ပေါ့နော်ကိုကဟိုကိုကိုယ်တိုင်လည်းယောဂမကူအောင်တခါလူနာတွေကိုလည်းယောဂဟိုအတိအကင်းအောင်ပေါ့နော်တော်တော်လေးကိုတတိထားပြီးတော့လုပ်ရတဲ့အခါကျတော့ဆရာမပြောချင်တာကဒီကိုလူနာတွေပေါ်မှာစောင့်ရှောက်မှုပေးတာအရင်တော့လောက်ဟိုအပြည့်အဝပေါ့နော်ကိုရောစိတ်ပါပေးဖို့အခက်ခဲရှိတယ်ဆိုတဲ့သဘောမျိုးလားရှင
်။ဟုတ်ရှင်ဟုတ်ပါတော့အရင်တော့ဆိုရင်လူနာပေးမှအဲ့လိုမျိုးအဖျားတိုင်းရောက်လည်းဖြစ်ကန်နီလာတော့ထိုးတော့ဖြစ်အဲ့လိုမျိုးဆိုရင်ဟိုလူနာတွေကသူ့အချင်းတွေသူတို့ပြောပြတယ်ကွာအဲ့လိုမျိုးပြောပြလို့ရှင်ကိုကသူတို့နဲ့အလိုက်ထိုက်ပြန်ပြောတာ10မိနစ်လောက်နေပါအဲ့လောက်အပြေးစကားပြောဖြစ်တယ်အဲ့လိုမျိုးလေဟိုကျေးဇူးတင်စကားတွေလည်းပြန်ကြားရတာပေါ့ကွာအဲ့လိုမျိုးပြန်လည်းပြောဖြစ်တယ်ကိုသူတင်ရပို့သူတာတွေကိုလည်းကို share ဖြစ်တယ်မာစာအပေါက်တွေပဒူစာမှာတော့အဲ့လိုပြောပြတယ်။ဒီကလေးကတော့ကိုဗစ်လူနာကိုကြည့်တဲ့အခါမှာ PPE ဘုတ်ဆောင်အပြင်နဲ့နှာခေါင်းဝတ်ဆက်ကိုအကုန်မျက်စိရောကျွန်တော်လုံအောင်ဖုံးထားရဲဆိုတော့အဲ့လိုမျိုးကိုပြောလို့ရှိရင်အဲ့လိုမျိုးကိုတအားမိုးပြီးတော့အဲ့လိုမျိုးတိတ်စကားမပြောဖြစ်တော့ဘူးလူနာနဲ့အဲ့လိုမျိုး
အဓိကတော့ဒီအကာအကွယ်ဝတ်ဆောင်နေဝတ်ထားတဲ့ခါကျတော့လူနာရီနဲ့အပြန်အလှန်ဒီပြောဆိုဆက်ဆက်တဲ့နေရာမှာတော်တော်လေးအခက်အခဲရှိတယ်ဆိုတဲ့သဘောပေါ့
ပြီးတော့ဘယ်လိုလဲဆိုတော့ဒီဟိုလူနာအခန်းထဲဝင်တဲ့အခါမှာလည်းဒီတရက်ကိုတကြူတီဆိုနှစ်ခါတော့ပဲဝင်ဖြစ်တယ်အာဒီသူတို့နဲ့ contact လုပ်တာကလည်းကြတော့ဒီဖုန်းနဲ့ contact လုပ်တာအများတော့အရင်တော့ဖုန်းကတိတ်မဖြေတတ်ဘူးပေါ့နော်အဲဒါနဲ့အဲ့ဒီပုံတွေကနေကိုကိုချင်လာရအောင်အဲ့လိုမျိုးလုပ်ပါတယ်အဲ့လိုမျို
းရန်ကုန်ပြည်သူဆေးရုံကြီးမှာကိုဗစ်လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့ဒူနာပြုနော်နှင်းစီမွေးရဲ့ new normal အတွေ့အကြုံတွေဖြစ်ပါတယ်အခုလိုမျိုးအလုပ်ခွင့်မာတယ်မဟုတ်ဘဲကိုပိုင်အချိန်တွေမှာလဲယောဂမကူအောင်လို့အထူးသတိထားပြီးတော့အမှုအချက်တွေကိုပြောင်းလဲခဲ့ရတယ်လို့သူကပြောပြပါတယ်ရှင်ကျွန်မစုမြတ်ပါမှာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်းပေါ်ပါကြပါစေကမ္ဘာရေချင်းမှုရေကြီးမှာခက်ဆားနေတာတွေထစ်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းသွင်းတော့မှာပြောပြပေးသွားပါမယ်စမအေးသနာကျော်ပါကောင်ကိုရီးယားကကမ္ဘာကျောင်းအောင်မြင်မှုတွေရတဲ့ K-pop BTS အဖွဲ့ကိုကိုစားပြုစီစဉ်မှုတွေပေးတဲ့ Big Hit Entertainment Company ကသူတို့ရဲ့အစုရှယ်ယာဈေးတွေနှစ်ဆဖြစ်သွားပြီးတော့လူတွေလည်းအဲ့ဒီအစုရှယ်ယာတွေကိုအလူရဝယ်ယူနေတာပါအရင်ကသူတို့ရဲ့အစုရှယ်ယာတစုကို33,500ဝမ်ရှိနေရကနေပြောပြီးခဲ့တဲ့ကြာတာလေးနေကတော့38,000ဝမ်အထိရောက်သွားလို့သူတို့ရဲ့ကုမ္ပဏီကဒေါ်လာတန် 8,380 တန်သွားပါတယ်ဒါကြောင့်မလို့တောင်ကိုရီးယားအစုရှယ်ယာတမိုင်းမှာလည်းတရက်ထင်းနဲ့အပိတ်ဈေးအတွက်ဈေးအမြင့်ဆုံးရတဲ့ကုမ္ပဏီ10ခုထဲမှာဒီကုမ္ပဏီလည်းအပါအဝင်ဖြစ်သွားပါတယ်Big Hit Entertainment ကုမ္ပဏီဟာကမ္ဘာအဆင့်မီဒေဂီတာတွေနဲ့အနုပညာရှင်တွေကိုထုတ်လုပ်နိုင်စွမ်းရှိပါတယ်
ထားမဲ့ဒီလိုဖြောပြရေးကုမ္ပဏီတစ်ခုအနေနဲ့ပြည်တဲ့အားကဘလောက်အရေးကြီးလဲဆိုတာတေချာသဘောပေါက်နိုင်ပြီးတော့ဒီအချက်တွေကိုကုမ္ပဏီအကျိုးမြတ်ဖြစ်တဲ့ပြောင်းလဲနိုင်တဲ့အစွမ်းရည်ကတိတ်ကိုအရေးကြီးပါတယ်လို့ဘက်ခက်အန်တာတိန်မန့်ကုမ္ပဏီကိုတည်ထောင်သူလည်းဖြစ်ကုမ္ပဏီရဲ့တွဲပဲအမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ဘန်စီဟုတ်ကပြောသွားပါတယ်
As a boy from the small city of Ilsan in Korea, as a young man standing at the UNGA, as a global citizen of this world, I imagine the limitless possibilities before all of us, and my heart beat with excitement. But COVID-19 was beyond my imagination.
PDS ဘဝ85 ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တရုတ်ဒေသအဖြစ်နဲ့ UNICEF ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကနေပြီးတော့ PDS ရဲ့မျှော်လင့်ချက်သတင်းစကားဆိုတဲ့ဗီဒီယိုကိုတင်ခဲ့ပါတယ်။ဒါပြင် PDS ကနံပါတ်1ချိန်တဲ့ Dynamite တခြင်းကိုအခါကျင့်နေတဲ့ဗီဒီယိုကိုလည်း Fourth Night Video Game မှာထုတ်လိုက်တာပါ။ဒီ game ကဝင်ပြီးတော့ပရိသတ်အနေနဲ့ဒီဗီဒီယိုကိုကြည့်နိုင်တယ်လို့ကောက်ွက်တွေကပြထားတာမလို့လည်းအခါလည်း live ကြည့်နိုင်တာဖြစ်ပါတယ်။ဒီကင်ကိုဗီဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်နေ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာချိန်ထိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲကာလအတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့နိုဗ ెంబ ာ၈ရက်တနင်္ဂနွေကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မှုတွေရှိနေကြောင်းတနင်္လာနေ့မှာအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအဆုံးသတ်သွားခြင်းကစပြီးဒုတိယကြိမ်းမြောက်ရွေးကောက်ပွဲဖြစ်တဲ့အခုရွေးကောက်ပွဲမှာပထမဆုံးမင်းဆပ်ပေးတဲ့လူငယ်တွေအပါအဝင်မြန်မာပြည်သူတန်းပေါင်းများစွာရဲ့သူတို့ကိုကိုစားပြုမဲ့သူကိုသူတို့ကိုယ်တိုင်ရွေးချယ်ခွင့်ရတဲ့လုပ်ငန်းစဉ်ဖြစ်တာကြောင့်ရွေးကောက်ပွဲဖြစ်မြောက်အောင်အထူးသဖြင့် COVID-19 ကာယောဂါနဲ့ရင်ဆိုင်နေတဲ့အချိန်မှာကြိုးစားပြီးလှုပ်ဆောင်နေသူအလုံးကိုချီးကျူးပါကြောင်းလည်းဖော်ပြထားပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုဆက်ပြီးအနီးကပ်စောင့်ကြည့်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 အတိပြုလူနာစုစုပေါင်း 6,000 ကျော်နဲ့သေဆုံးရသူက 1,438 ယောက်ရှိနေပြီဖြစ်ပါတယ်။ဆေးရုံကအဆင့်ကွင်းရသူကတော့ 4,600 ကျော်ရှိပါတယ်။တစ်ချိန်တည်းမှာပဲ COVID ကာယောဂါလိုစိန်ခေါ်မှုတွေကြားကနေရွေးကောက်ပွဲကိုတနည်းနည်းနဲ့ကငင်းငင်းချမ်းချမ်းနဲ့အအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်EU ဥရောပသမဂ္ဂကမြန်မာပြည်သူတွေကိုချီးကျူးကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ကို coronavirus ကဝယ်ဆေးအောင်မြင်မှုသတင်းနဲ့ Joe Biden American သမ္မတရွေးကောက်ပွဲမှာအနိုင်ရရှိတယ်ဆိုတဲ့သတင်းတွေကယင်းနှိမ့်နှံသူရဲ့ယုံကြည်မှုကိုမြင့်တက်သွားစေခဲ့တဲ့အတွက်ကမ္ဘာဈေးကွက်ရုပ်ချင်းဥမော့လာခဲ့ပါတယ် Joe Biden အနိုင်ရတာကြောင့်အရင်ကတည်းကအခိုင်အမာမြင့်တက်လာနေတဲ့ဈေးကွက်က Pfizer နဲ့ German company BioNTech တို့ရဲ့ကာဝယ်ဆေးအောင်မြင်မှုသတင်းတွေထွက်ပေါ်လာပြီးမှတော့တချိန်တုန်းမြင့်တက်သွားခဲ့တာဖြစ်ပါတယ်အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်ရက်ပ
This program has come to you from the Voice of America, Washington.